Welcome to the Voice of America in Burmese.
Minglam and Kimashi, Washington Mirror, VOA American, Tangani, Natal Sakona Kuni, Setimbala, Naset Chauye, Ingani Nineke, Sisingo, Nemasano de Menetau Nagani, Kunanaiti, Langdometer, Tongsen, Lise, Lisa Gurugani, Dai Tolin, Tomavashi. Tama, Indian, I'm out.
ကျွန်မဆုမြတ်ပါမရှင်အမေရိကန်ကမြောက်ကိုရီးယားကိုစစ်ကြေးညာခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးကပြောကြားခဲ့ပေမဲ့ဒါဟာအတိတ်ပဲမရှိတဲ့ပြောကြားမှုလို့အင်ဂျီရောကတုံ့ပြန်ပါတယ်။ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့အာဆီယံဘက်ကတနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်ကိုမလေးရှားနိုင်ငံကသဘောမတူဘူးလို့ပြောကြားခဲ့ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကြော leaders of Myanmar who have long
ဒါကတော့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဟောက်တိုဆွမ်းကနေမြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုမရှိဘူးလို့တုံ့ပြန်ပြောဆိုသွားတာပါဒီအကြောင်းအပြည့်အစုံကိုတော့သတင်းစီစဉ်ပြီးမှအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်ဒါအပြင်ဒီရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်ဘင်္ဂါဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေအတွက်အကူအညီပေးရမှာ43ရာဂိုင်းနှုံးကိုကုလသမဂ္ဂဘက်ကလက်ခံရရှိထားတဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကိုကျော်အောင်လွင်တို့ကပြောပြပါအောင်ရှင်
။အမေရိကန်ကမြောက်ကိုရီးယားကိုစစ်ကြေညာခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယွန်ဟိုကပြောကြားခဲ့ပါတယ်။ချင်းချောက်လာရင်တော့ဒေသတွေမှာအမေရိကန်စစ်လေယာဉ်တွေကိုဖျက်ချတာအပါအဝင်မြောက်ကိုရီးယားအစိုးရဘက်ကတံပြန်ဆောင်ရွက်မှုတွေကိုလုပ်သွားမယ်လို့လည်းဆိုပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာကိုမြောက်ကိုရီးယားဘက်ကအခုလိုရည်ညွှန်းပြောကြားခဲ့တာပါကုလသမဂ္ဂထွေထွေညီလာခံမှမိန့်ခွန်းပြောကြားခဲ့တဲ့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးကဒုံးချီလူသားရဲ့အတွေးအမြင်တွေအတိုင်းထင်ဟပ်ပြောနေတယ်ဆိုရင်တော့သူတို့တိတ်ကြကြခံတော့မှာမဟုတ်ဘူးလို့သမ္မတထရမ့်က Twitter ပေါ်မှာစနေနေ့ကရေးသားခဲ့တာပါသမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုဒုံးချီလူသားလို့ရည်ညွှန်းပါတယ်အမေရိကန်သမ္မတတာဝန်ယူထားသူကဒီလိုပြောတာဟာစစ်ကြေညာတယ်ဆိုတာရှင်းပါတယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးကနယူးယောက်မြို့မှာပြောကြားခဲ့တာပါမြောက်ကိုရီးယားအပေါ်အမေရိကန်ကစပြီးတော့စစ်ကြေညာတယ်ဆိုတာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးနဲ့ကမ္ဘာကြီးကမမေ့ဖို့လိုတယ်လို့လည်းသူကဆိုပါတယ်မြောက်ကိုရီးယားကိုအမေရိကန်ကစစ်ကြေညာခြင်းမရှိသလိုဘူးဆိုပြီးတော့ဒီအင်ဘီရိုနိတ်ပြန်ကြားရေးတာဝန်ခံဆရာဆန်ဒါစ်ကတုံ့ပြန်ပြီးတော့အခုလိုမြောက်ကိုရီးယားဘက်ကပြောတာဟာအတိတ်ပဲမရှိဘူးလို့ပြောကြားခဲ့ပါတယ်ရှင်
အမေရိကန်နိုင်ငံတော်တချင်းဆိုနေတဲ့အချိန်မှာမတ်တရရိုသေပေးဖို့အမေရိကန်ပေါ်လွန်သမားတွေညှင်းဆန်ခဲ့တဲ့ကိစ္စဟာလူမျိုးရင်းနဲ့ဘာမှမဆိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့တုန်းကပဲပြောလိုက်ပါတယ်။အကစားသမားတွေဘက်ကတော့အမေရိကန်ပြည်ထောင်စုအတွင်းကလူမျိုးရေးခွဲခြားမှုတွေလူနည်းစုတွေအပေါ်မှာရဲတပ်ဖွဲ့ဝင်တွေကလူမဆန်တဲ့နည်းတွေနဲ့လှုပ်ဆောင်နေတာတွေကိုဆန့်ကျင်တဲ့အနေနဲ့အခုလိုလုပ်ကြတာလို့ဆိုပါတယ်။ NFL လို့ဒုက္ခခေါ်တဲ့အမေရိကန်ပေါ်လွန်အကစားဖွဲ့ချုပ်ကယာနဲ့ချီတဲ့အကစားသမားတွေနီးပြတွေနောက်ပြီးတော့အသင်းပိုင်ရှင်တွေဟာတနင်္ဂနွေနေ့တုန်းကနိုင်ငံတော်သချင်းဆိုတဲ့အချိန်မှာဒူးထောက်လက်မောင်းချင်းချိန်ပြီးတော့သမ္မတထရမ့်ကိုဆန့်ကျင်ခဲ့ကြပါတယ်။အစဉ်လာရဆိုလို့ရှိရင်အမေရိကန်နိုင်ငံတော်သချင်းဆိုတဲ့အချိန်မှာနိုင်ငံတော်နဲ့ဒီအလံနဲ့ကိုလေးမျက်ပြုတဲ့အနေနဲ့မတ်တက်ရပြီးတော့နှလုံးသားပေါ်မှာလက်တင်ထားကြတာပါ။ဒူးထောက်တဲ့ကိစ္စနဲ့လူမျိုးရေးဟာဘာမှမဆိုင်ဘူးလို့သမ္မတထရမ့်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပြီးတော့ဒီကိစ္စဟာနိုင်ငံအလံတော်နဲ့အမျိုးသားသချင်းကိုလေးစားမှုနဲ့ပဲသက်ဆိုင်တယ်လို့ဆိုပါတယ်။NFL ဖွဲ့ချုပ်ကဒါကိုလေးစားရမယ်လို့သမ္မတထရမ့်ကလည်းရေးခဲ့ပါတယ်။တောက်ကြနေတုန်းကတော့သမ္မတထရမ့်ရဲ့ဒီလူလူဟောပြောပွဲတစ်ခုအတွင်းမှာအခုလိုဆန္ဒပြသူတွေကိုဘောလုံးအဖွဲ့အသင်းချုပ်ကနေပြီးတော့ထုတ်ပြဖို့ပြောဆိုခဲ့ပြီးတော့သူပြောခဲ့တာကိုအခါနဲ့အနေနဲ့ပြီးခဲ့တဲ့အပတ်ထိအကစားသမားအနေငယ်ပဲဒူးထောက်ဆန္ဒပြရာကနေအခုတော့ယာနဲ့ချီတဲ့ဆန္ဒပြသူတွေရှိလာခဲ့ပါပြီ။ NFL ဘောလုံးဖွဲ့ချုပ်ဘက်ကသမ္မတထရမ့်တွေနဲ့အခုလိုပြောဆိုတာဟာသွေးကွဲစေတဲ့စကားမျိုးဖြစ်တယ်။ဒီလိုဒူးထောက်ဆန္ဒပြမှုဆလုပ်လာသူအများစုဟာလူမဲအားကစားသမားတွေဖြစ်ကြပြီးတော့သမ္မတအနေနဲ့သူ့ရဲ့ယုံကြည်ချက်ပေါ်မှာလေးစားမှုပြက်ကွက်ခဲ့တယ်လို့ဝေဖန်ကြပါလေ
။ American သမ္မတ Donald Trump ကပြည်ဝင်ခွင့်ကန့်သတ်မိန့်သစ်ကိုတနည်းနည်းကထုတ်ပြန်လိုက်ပြီးတဲ့နောက်မှာအရင်ကန့်သတ်မိန့်ဟောင်းနဲ့ပတ်သက်တဲ့အမှုတွေခြေပကျမ်းနာပွဲကိုနိုင်ငံတော်တရားရုံးချုပ်ကပဲဖျက်လိုက်ပါတယ်။ မွတ်စလင်အများစုနေထိုင်တဲ့နိုင်ငံတချို့အပေါ်သမ္မတကခီးသွွားကန့်သတ်ချက်တွေထုတ်ပြန်ခဲ့ပြီးတဲ့နောက်ဒါဟာဖွဲ့စည်းပုံနဲ့မညီဘူးလို့ပြည်내တချို့ကသမ္မတကိုတရားစွဲထားတာဖြစ်ပါတယ်။အဲ့ဒီအမှုတွေကိုဘယ်လိုဆက်လုပ်ချင်တယ်လဲဆိုတာကိုနှစ်ဖက်လုံးကအောက်တိုဘာ9ရက်နေ့မတိုင်ခင်မှာအသိပေးပါလို့တရားရုံးချုပ်ကတောင်းဆိုထားပါတယ်။သမ္မတလုပ်ပိုင်ခွင့်နဲ့ခီးသွွားကန့်သတ်မိတ်ထုတ်ပြန်တာဟာတရားဝင်ရဲ့လားဖွဲ့စည်းပုံနဲ့ကိုက်ညီရဲ့လားဆိုပြီးတရားစွဲထားတဲ့အမှုတွေအတွက်ဆွေးနွေးတင်ပြဖို့နိုင်ငံတော်တရားရုံးချုပ်မှာစီစဉ်ထားချိန်မှာပဲခီးသွွားကန့်သတ်မိတ်အသစ်ကိုထုတ်ပြန်ခဲ့တာပါ။အောက်တိုဘာ18ရက်နေ့မှာစတင်အကောင့်ထဲပေါ်မဲ့ကန့်သတ်ချက်တွေအရချတ်၊အီရန်၊လီဗျာ၊မြောက်ကိုရီးယား၊ဆိုမာလီယား၊စီးရီးယား၊ဗင်နီဇွဲလားနဲ့ယေမန်နိုင်ငံသားတွေကိုအမေရိကန်ပြည်ဝင်ခွင့်ပိတ်ပင်လိုက်ပါတယ်။ဒီနိုင်ငံတွေဟာအကြမ်းဖက်မှုဆိုင်ရာအပြင်တခြားကိစ္စနဲ့ပတ်သက်တဲ့အချက်လက်တွေကိုအမေရိကန်ပြည်ထောင်စုနဲ့မျှဝေဖို့ညှင်းဆန်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်ရှင်။
တင်းငွေနေတော့ကကျင်းပခဲ့တဲ့ဂျာမနီနိုင်ငံရဲ့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အန်ဂလာမာကာက၄ချိန်မြောက်တက်တန်းအတွက်အနိုင်ထပ်ပြီးတော့ရသွားခဲ့ပါတယ်။ဒါပေမဲ့လည်းဝန်ကြီးချုပ်မာကာရဲ့လက်ရှိအနာရပါတီဖြစ်တဲ့ခရီးယန်ဒီမိုကရက်တစ်ပါတီကမျှော်လင့်ထားတာထက်မဲရတာပိုနှဲခဲ့ပြီးတော့လက်ရစွန်းအမျိုးသားပါတီကထင်တာထက်မဲတွေပိုပြီးတော့ရခဲ့ပါတယ်။အခုတော့ညွန်ပေါင်းဆိုတဲ့တရက်ကိုဖွဲ့စည်းဖို့ဝန်ကြီးချုပ်မာကာကစပြီးတော့ညှိနှိုင်းဆွေးနွေးပါတော့မယ်။ဝင်းကျုံမာကဲရဲ့ Korean Democratic Party CDU နဲ့ Korean Social Union CSU တို့ကပူးတွဲပါတီဖြစ်ပါတယ်။ဂျာမနီလွှတ်တော်မှာနေရာရဖို့ကမဲအလုံးရဲ့900ခန့်နှုန်းရှိဖို့လိုပါတယ်။တနင်္လာနေ့ကရွေးကောက်ပွဲမှာအဲ့ဒီပူးတွဲပါတီကမဲရည်အတွက်အလုံးရဲ့33ရာခိုင်နှုန်းကိုရရှိခဲ့ပြီးတော့အနိုင်ရခဲ့တာပါ။ Alternative for Germany လို့ခေါ်တဲ့ AFD ပါတီကအခုရွေးကောက်ပွဲမှာလူကြိုက်များတဲ့ပါတီတစ်ခုဖြစ်ပြီးတော့ဒီပါတီဟာအငင်းပွားစရာလက်ရာစွန်းမျိုးသားရေးပါတီတခုဖြစ်ပါတယ် AFD ပါတီကမဲအလုံးရဲ့73ရာခိုင်နှုန်းလောက်ရခဲ့တာမို့လို့ဒီလွှတ်တော်တဲကိုသူတို့လွယ်တကူနဲ့ဝင်လို့ရပါတော့မယ် AFD ပါတီလွှတ်တော်တဲကိုဝင်လာတော့မယ်အဖြစ်ဟာနာဇီခေတ်နောက်ပိုင်းအမျိုးသားရေးဝါဒီတွေပထမဆုံးကျင်ဖြစ်ဂျာမနီလွှတ်တော်တဲကိုရောက်လာတော့မယ်ဆိုတဲ့သဘောပါပဲအခုကျင်းပခဲ့တဲ့ရွေးကောက်ပွဲမှာထပ်ပြီးတော့အနိုင်ရလိုက်တာကြောင့်ဒီအသက်63နှစ်ရှိပြီဖြစ်တဲ့လက်ရှိဝန်ကြီးချုပ်အင်္ဂလာမာကဲဟာစစ်ပီးခေတ်ဂျာမနီဝန်ကြီးချုပ်တွေထဲမှာတက်တန်း၄ချိန်စတဲ့အာဏာရခဲ့သူ3အနေနဲ့တဦးအပါဝင်ဖြစ်သွားခဲ့ပါပြီ
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ငင်္ဂနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံမှာလူမျိုးပြုတ်ရှင်းလင်းမှုတွေမရှိသလိုလူမျိုးတုံးတပ်ဖြတ်မှုတွေလည်းမရှိပါဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တို့ဆွမ်းကကုလသမဂ္ဂမှာတုံ့ပြန်ခဲ့ပါတယ်။မြန်မာကောင်းဆောင်တွေဟာလွတ်လပ်ခွင့်နဲ့လူခွင့်ရေးအတွက်ဟိုးအရင်တွေကကြိုးပမ်းလာခဲ့ကြသူတွေဖြစ်တဲ့အတွက်ဒီလိုမူဝါဒမျိုးကိုလည်းလက်မခံဘူးလို့တင်းလာနေတော့ကအထွေထွေညီလာခံအပြန်အလှန်ဆွေးနွေးပွဲအတွင်းမှာတုံ့ပြန်ခဲ့တာပါ။ဒီအသုံးနှုန်းမျိုးတွေကိုပေါ့ပေါ့တန်တန်မသုံးဘဲခိုင်မာတဲ့တက်တည်ပြနိုင်မှသုံးတင်ချောင်းနဲ့ဒီလိုဆွဆွဲချက်တွေဟာတိတ်ကိုအပြစ်ကြီးမတဲ့အတွက်ဥပဒေအရဆုံဆန်းလေးလာသုံးသပ်ပြီးတော့မှစဉ်းစားဆုံးဖြတ်ဖို့လိုအပ်တယ်လို့လည်းတပ်အမတ်ကြီးဦးဟောက်တို့ဆွမ်းကပြောကြားပါရစေ။မြန်မာနိုင်ငံကိုဆွဆွဲနေတဲ့ကုလသမဂ္ဂကိုယ်စားလှယ်တွေနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေကိုထိထိရောက်ရောက်ဒီဗမ်မလိုက်အမြင်နဲ့ကြည့်ဖို့လဲတိုက်တွန်းသွားပါရစေ။ပဋိပက္ခဖြစ်ထားတဲ့နေရာတွေမှာအခြေအနေပုံမှန်ဖြစ်အောင်အစိုးရကစူးစမ်းနေတယ်လို့အကူအညီလိုအပ်သူတိုင်းကိုမခွဲခြားပဲအကူအညီပေးဖို့ဦးစားပေးဆောင်ရွက်နေတယ်လို့လည်းသူကရှင်းပြပါရစေ။ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဖြစ်ထားတဲ့နေရာတွေစီကိုနိုင်ငံတကာကိုယ်စားလှယ်အဖွဲ့ကိုစက်တင်ဘာ28ရက်နေ့မှာခေါ်သွားဖို့အစိုးရကစီစဉ်နေတယ်လို့လည်းကုလသမဂ္ဂဆိုင်ရာတပ်အမတ်ကြီးဦးဟောက်တို့ဆွမ်းကမြန်မာနိုင်ငံဆိုင်ရာတုံ့ပြန်ဆွေးနွေးပွဲမှာပြောသွားခဲ့ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းကရဲဘော်ကြားဆိုတဲ့ရွာနီးမှာလူသေးအလောင်းတွေမြုပ်နှံထားတဲ့ကျင်းကြီးတွေကိုတူးဖော်စစ်ဆေးကြည့်တဲ့အခါဟိန္ဒူရုပ်အလောင်းစုစုပေါင်း55လောင်းကိုပြန်ဖို့တွေ့ထားပါတယ်။ဒီကနေ့ကမှဩဂုတ်လ25ရက်နေ့ကျမ်းဖက်တက်ခဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအကျမ်းဖက်သမားတွေရဲ့ဖမ်းဆီးခြင်းခံခဲ့ရတဲ့ဟိန္ဒူတရားနိဗ္ဗာန်ပျောက်ဆုံးနေတာကြောင့်နောက်ထပ်အလောင်းတွေထပ်တွေ့မယ်လို့လည်းမျှော်လင့်နေရပါတယ်။ရုပ်လောင်းတွေတူးဖော်တဲ့နေရာမှာကိုယ်တိုင်ရောက်ရှိမျက်မြင်တွေ့ခဲ့တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကို VOA မြန်မာပိုင်းကလည်းတော့ဆက်သွယ်မေးမြန်းတော့တူးဖော်မှုတွေဆက်ပြီးတော့လုပ်နေတော့မယ်လို့သူကဆိုပါတယ်။တေဆုံသူတူးချင်းရဲ့လက်တွေမှာကြိုးရည်နဲ့တုတ်ထားပြီးတော့မျက်နှာတွေကိုလည်းစီးထားတယ်၊လေဗင်းတွေကိုလည်းဖြတ်ထားတယ်၊ဓာတ်တန်ရာတွေက၆ ဒီမှာလည်းရှိတယ်လို့တတော်ဝင်းမြတ်အိတ်ကပြောပါတယ်။တစ်ဆုံသူတွေရဲ့မိသားစုဝင်တွေကလည်းတူဖော်ရနေရာကိုရောက်လာပြီးတော့ဘသူဘွားဖြစ်တယ်ဆိုတာကိုအတိအပြုပြောဆိုကြပြီးတော့တစ်ဆုံသူအားလုံးကိုစုပေါင်းပြီးတော့မီတင်းကြိုချင်ကြတယ်လို့လည်းဒီအလောင်းတူဖော်တွေကရောက်ခဲ့တယ်ဒေါက်တာဝင်းမြတ်အိတ်ကပြောပါတယ်
။ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့အာဆီယံအဖွဲ့ကဒီတနင်္ဂနွေနေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ကိုမလေးရှားနိုင်ငံကသဘောမတူဘူးလို့ပြောကြားခဲ့ပါတယ်။အာဆီယံရဲ့ထုတ်ပြန်ချက်ထဲမှာလက်တွေ့အခြေအနေကိုမှားယွင်းစွာဖော်ပြထားတဲ့အတွက်ဒီကြေညာချက်ဟာမလေးရှားရဲ့သဘောထားမပါဝင်ဘူးလို့မလေးရှားနိုင်ငံသားရေးဝန်ကြီးအနီဖာအာမန်ရဲ့ထုတ်ပြန်ကြေညာချက်ထဲမှာပြောထားပါတယ်။ရခိုင်ပြည်နယ်ရဲ့အခြေအနေနဲ့ပတ်သက်လို့မလေးရှားနိုင်ငံရဲ့စိုးရိမ်ချက်ကိုတခြားအဖွဲ့ဝင်နိုင်ငံတွေကိုအသိပေးခဲ့ပေမဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးရဲ့ထုတ်ပြန်ချက်ထဲမှာတော့အဲ့ဒီအချက်တွေမပါဝင်ဘူးလို့ဒီမလေးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။အာဆီယံအဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာအရသားတွေသေဆုံးအိုးအိမ်တွေပျက်စီးအမြောက်အများအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတဲ့အကြမ်းဖက်လုပ်ရက်အားလုံးကိုပြစ်တင်ရှုံချတယ်လို့ဖော်ပြထားပါတယ်။အကြမ်းဖက်ခံရတဲ့လူမှုအတိုင်းဝိုင်းတွေမှာဒီရိုဟင်ဂျာတွေပါတယ်ဆိုတာကိုအာဆီယံကြေညာချက်ထဲမှာထည့်သွင်းပြောထားခြင်းမရှိဘူးလို့မလေးရှားနိုင်ငံသားရေးဝန်ကြီးကဆိုပါတယ်ရှင
်။အခုဆက်လက်ပြီးတော့သတင်းလွှာတွေကိုထုတ်လွှင့်မှာပါ။စစောကသတင်းထဲမှာကြားခဲ့ရတဲ့အတိုင်းမြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုမရှိဘူးလို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့82ကြိမ်မြောက်အထွေထွေညီလာခံမှာကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဟောက်တိုစွန်းပြောကြားလိုက်တာကိုဆက်ပြီးတော့တင်ပြမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ထနာတွေဖြစ်ထားတဲ့နေရာတွေစီကိုလည်းနိုင်ငံတကာကိုယ်စားလှယ်အဖွဲ့ကိုစက်တင်ဘာလ28ရက်နေ့မှာခေါ်သွားဖို့အစိုးရကစီစဉ်နေတယ်လို့လည်းတပ်အမတ်ကြီးကမြန်မာနိုင်ငံဆိုင်ရာဆွေးနွေးပွဲအတွင်းမနေ့ကပြောသွားပါတယ်။မဆုမြတ်မွန်ကပဲအပြည့်စုံကိုဆက်ပြီးပြောပြပါလားရှင
်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့တဲ့ထွေထွေညီလာခံမှာပြီးခဲ့တဲ့သတင်းတစ်ပတ်လုံးနိုင်ငံဆောင်ကခေါင်းဆောင်တွေမင်းကွန်းပြောကြားတဲ့အထက်မှာမြန်မာနိုင်ငံကနေရိုဟင်ဂျာတွေသိမ်းတဲ့ချီထွက်ပြေးတဲ့ကိစ္စကိုခေါင်းဆောင်တော်တော်များများထည့်သွင်းပြောကြားသွားခဲ့ပါတယ်။အထွေထွေညီလာခံလာတက်တဲ့ခေါင်းဆောင်တွေကြားမှာလဲမြန်မာကိစ္စကိုအလေးထားဆွေးနွေးစရာဖြစ်ခဲ့တယ်လို့အမေရိကန်တပ်အမတ်ကြီးနီကီဟေလီကပြောကြားခဲ့ပါတယ်။ဒီနေ့လာနေကတော့အထွေထွေညီလာခံအပြန်အလှန်ဆွေးနွေးပွဲအတွင်းတက်ဆိုင်ရာနိုင်ငံတွေအလိုက်တုံ့ပြန်ခဲ့ကြတာမှာကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကရခိုင်အရေးကိုတုံ့ပြန်ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလူမျိုးပြုတ်ရှင်းလင်းတုံ့တင်မှုတွေရက်ဆက်ကြမ်းကြုတ်တဲ့လောက်ရက်တွေရှိနေတယ်လို့နိုင်ငံတချို့ကပြောကြားခဲ့တဲ့အပေါ်မြန်မာနိုင်ငံကအပြင်းထန်ဆုံးကန့်ကွက်တယ်လို့တပ်အမတ်ကြီးဦးဟောက်ထိုစွမ်းကတုံ့ပြန်ခဲ့ပါတယ
်။ Let me be clear, Mr. President. There is no ethnic cleansing. There is no genocide. The leaders of Myanmar, who have long been striving for freedom and human rights, will not espouse such.
ကျွန်တော်ရှင်းရှင်းပဲပြောပြရစေတပါပတိကြီးခင်ဗျာ။မြန်မာနိုင်ငံမှာလူမျိုးပြုတ်ရှင်းလင်းမှုမရှိသလိုလူမျိုးတုံးအောင်တတ်ဖြတ်မှုလည်းမရှိပါဘူးမြန်မာခေါင်းဆောင်တွေဟာလွတ်လပ်ခွင့်နဲ့လူခွင့်ရေးအတွက်ဟိုးအရင်ကတည်းကကြိုးပမ်းလာခဲ့ကြသူတွေဖြစ်တဲ့အတွက်ဒီလိုမူဝါဒမျိုးကိုလည်းလက်မခံပါဘူးလူမျိုးပြုတ်ရှင်းလင်းမှုလူမျိုးတုံးတတ်ဖြတ်မှုတွေမဖြစ်အောင်လဲအတက်နိုင်ဆုံးကာကွယ်သွားမှာဖြစ်ပါတယ
်ဒီအသုံးနှုတ်မျိုးတွေကိုပေါ့ပေါ့တန်တန်မသုံးဘဲခိုင်မာတဲ့တပ်တွေပြနိုင်မှသုံးတင်ချောင်းနဲ့ဒီလိုဆွဆွဲချက်တွေဟာတိတ်ကိုအပြည့်ကြီးမားတဲ့အတွက်ဥပဒေအရစုံစမ်းလေ့လာသုံးသပ်ပြီးစဉ်းစားဆုံးဖြတ်ဖို့လိုအပ်တယ်လို့လည်းတပ်အမတ်ကြီးဦးဟောက်ထိုစွမ်းကအလေးအနက်ပြောပါရယ်မြန်မာနိုင်ငံကိုဆွဆွဲနေတဲ့ကိုယ်စားလှယ်တွေနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေကိုထိထိရောက်ရောက်ဗန်းမလိုက်အမြင်နဲ့ကြီးဖို့လည်းတိုက်တွန်းသွားပါရယ်မြန်မာနိုင်ငံမှာအကြမ်းဖက်ဝါဒီတို့ရဲ့အန်ဒီရရှိနေတဲ့ဆိုတာကိုလည်းသူကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကိုဥပမာပေးပြီးရှင်းပြပါရယ်အတက်ခံရတဲ့ဟိန္ဒူဘာသာဝင်တွေကိုအစုလိုက်အပြုံလိုက်မြှုပ်နှံထားတဲ့နေရာတွေအခုရက်ပိုင်းမှာတွေ့ရှိခဲ့တာကိုလည်းကုလသမဂ္ဂမှာတပ်မကြီးကပြောပြခဲ့ပါတယ်
။ The evil nature of the Arsa terrorist group has once again been revealed yesterday. A mass grave of 28 Hindu villages including women and children.
အာဆာအကြမ်းဖက်အဖွဲ့ရဲ့ဆိုးဝါးရုပ်မာတဲ့လုပ်ရည်တွေမနေ့ကထပ်မံထွက်လာခဲ့ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အာဆာအဖွဲ့ကရဲရဲစက်စက်တပ်ဖြတ်ထားတဲ့ဟိန္ဒူရွာသား28ယောက်ကိုအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့ကျွင်းကြီးတစ်ခုကိုမနေ့ကအာဏာပိုင်တွေတွေ့ရှိခဲ့ပါတယ်။ဒီကနေ့မှလည်းနောက်ထပ်အလောင်း18လောင်းကိုထပ်မံတူဖော်ရရှိပါတယ်။ဩဂုတ်လ25ရက်နေ့တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်မှာပျောက်ဆုံးနေတယ်လို့သတင်းရရှိတဲ့ဟိန္ဒူရွာသား63ယောက်ထဲကအသက်ခံရသူတွေဖြစ်ကြပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်အပြုံလိုက်ထွက်ပြေးခဲ့သူတွေနဲ့ပတ်သက်လို့တုံ့ပြန်ပြောရမှာတော့အဓိကအကြောင်းကကြောက်ရွံ့မှုကြောင့်လို့မြန်မာတပ်အမတ်ကြီးဦးဟောက်တို့စွမ်းကပြောပါရယ်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုက်ဖို့အမျိုးသားတွေကိုအာဆာအဖွဲ့နဲ့မဖြစ်မနေဝင်စေသလိုနိုင်ငံတကာရဲ့စိတ်ဝင်စားမှုရစေဖို့အတွက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးအောင်လို့ရွာတော်တော်များများကိုချိန်ချောက်ခဲ့တဲ့အတွက်ကြောက်လန့်ပြီးအများအပြားထွက်ပြေးခဲ့ကြတာဖြစ်တယ်လို့ဆိုပါရယ် ပဋိပက္ခတွေဖြစ်ထားတဲ့နေရာတွေမှာအခြေအနေပုံမှန်ပြန်ဖြစ်အောင်စူးစမ်းနေတယ်လို့အကူအညီလိုအပ်နေသူတိုင်းကိုမခွဲကြဘဲအကူအညီပေးနိုင်ဖို့ဦးစားပေးဆောင်ရွက်နေတာကိုလည်းရှင်းပြသွားပါတယ်
။ Now more effective measures are being put in place by the government. A new government-led mechanism established in cooperation with the Red Cross movement.
အခုဆိုရင်ပိုပြီးထိအောင်မဲ့ဆောင်ရွက်ချက်တွေကိုအစိုးရကဆောင်ရွက်နေပါပြီ။ချစ်ချင်းဒီအဖွဲ့ရဲ့ပူးပေါင်းဆောင်ရွက်မှုနဲ့အစိုးရဥဆောင်တဲ့လုပ်ငန်းအဖွဲ့တခုကိုဖွဲ့စည်းထားပြီးအိုးအိမ်ပြခိုလုံနေကြသူအားလုံးကိုအကူအညီတွေပေးနေပါတယ်။ရခိုင်ပြည်နယ်ထဲမှာဒုက္ခရောက်နေတဲ့လူမှုအတိုင်းအဝိုင်းအားလုံးအင်မတန်လိုအပ်နေတဲ့လူသားချင်းစာနာတဲ့အကူအညီတွေရရှိနိုင်ဖို့အတွက်အာဆီယံအဖွဲ့ရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဟာစင်တာကိုအသုံးပြုနိုင်ဖို့အတွက်လည်းတခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးနေပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာတွေဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီနေရာတွေစီကိုသတင်းတောက်တွေအကူအညီပေးနေသူတွေကိုလွတ်လွတ်လပ်လပ်သွားခွင့်ပေးဖို့တောင်းဆိုမှုတွေလည်းကြဲကြဲလောင်လောင်ရှိခဲ့ပါတယ်။အခုကြာသပတေးနေ့ကျရင်တော့နိုင်ငံတကာအဖွဲ့တစ်ခုကိုသွားခွင့်ပေးဖို့စီစဉ်ထားပါတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးကအသိပေးပါတယ်
။ The government is organizing a visit for the diplomatic corps to the affected areas in the northern Rakhine state on 28th of September.
နိုင်ငံဆောင်ပါဝင်တဲ့အဖွဲ့တစ်ခုကိုစက်တင်ဘာလ28ရက်နေ့ကျရင်ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဖြစ်ထားတဲ့နေရာတွေကိုခေါ်သွားပြီးအခြေအနေကိုကိုယ်တိုင်မျက်မြင်တွေ့နိုင်ကြဖို့အတွက်အစိုးရကစီစဉ်နေပါတယ်။ဒုက္ခသည်အရေးကိုဖြေရှင်းနိုင်ဖို့အတွက်လည်းဘင်္ဂလားဒေ့ရှ်ဘက်ကိုဆက်သွယ်ထားပါတယ်
။မစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကအစိုးရအတွက်ရှင်းလင်းတဲ့လမ်းပြမြေပုံဖြစ်တာကြောင့်အကောင့်ထယ်ဖော်ဖို့ခိုင်ခိုင်မာမာဆုံးဖြတ်ဆောင်ရွက်နေတဲ့အကြောင်းလည်းရှင်းပြပါတယ်။တခါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ဒုက္ခသည်တွေကိုလည်း1993ခုနှစ်သဘောတူညီချက်အတိုင်းပြန်လည်လက်ခံမယ်ဆိုတာကိုကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တို့စွန်းကကုလသမဂ္ဂထွေထွေညီလာခံဆွေးနွေးပွဲမှာထပ်မံအသိပေးခဲ့ပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာပါဒီသတင်းနဲ့တစ်ဆက်တည်းတင်ပြရမယ်ဆိုရင်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအတွက်အကူအညီပေးရေးအဖွဲ့အစည်းတွေလိုအပ်နေတဲ့ဒီရန်ပုံငွေအမေရိကန်ဒေါ်လာ89တန်းထဲက43ရာခိုင်နှုန်းကိုလက်ခံရရှိပြီးဖြစ်ကြောင်းကုလသမဂ္ဂကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်။အပြည့်စုံကိုကိုဇော်ဝင်းလိုင်ကဆက်ပြီးတော့ပြောပြမှာပါရှင်
။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်အတွင်းတကြောပြန်ဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကြောင့်မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်အရေအတွက်ဟာ 43,000 ရှိသွားပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံUN OCHA ကသတင်းထုတ်ပြန်ထားကြောင်းတနင်္လာနေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ချ်ကပြောပါတယ်အကူအညီပေးအဖွဲ့အစည်းတွေအနေနဲ့ဒုက္ခသည်80ရာခိုင်နှုန်းအတွက်စာနာရိတ်ခါတွေထောက်ပံ့ပေးနိုင်ပြီးနေစရာတဲတွေနဲ့ကျန်းမာရေးဆောင်ရွက်မှုစတဲ့ဒုက္ခသည်တွေလိုအပ်တဲ့ထောက်ပံ့ရေးပစ္စည်းအများအပြားရရှိနိုင်ရေးအတွက်လည်းအရှင်မြင့်လှုပ်ဆောင်နေတယ်လို့ပြောပါတယ်ဒါ့အပြင်ဒုက္ခသည်တွေလိုအပ်တဲ့ပမာဏလိုအကူအညီပေးရေးအဖွဲ့အစည်းတွေကတောင်းဆိုထားတဲ့အကူအညီတွေရဲ့ထက်ဝက်နီးပါးကိုလည်းလက်ခံရရှိပြီးဖြစ်ကြောင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ
် As of this morning aid agencies have received 43% of the $77 million appealed in the initial response plan however the scale of the emergency
ဒီနေ့မနေ့ချင်းတိကနဦးလိုအပ်တဲ့အကူအညီဖြစ်အကူအညီပေးရေးအဖွဲ့အစည်းတွေကတောင်းဆိုထားတဲ့ American Dollar 89တန်းထဲက43ရာခိုင်နှုန်းကိုလက်ခံရရှိထားပါတယ်ဒါပေမဲ့လိုအပ်တဲ့ရေးပေါ်ကူညီပမာဏဟာထင်တာထက်ပိုပြီးတော့များနေပါတယ်
။ဒါကြောင့်လည်းအကူအညီပေးရေးအစီအစဉ်တွေကိုပြန်ပြင်ရေးဆွဲလှုပ်ဆောင်နေတာမှာအကူအညီလိုအပ်တဲ့လူပေါင်းတိတသမာ2တန်းအတွက်ငွေကြေးပမာဏအားဖြင့်ဒေါ်လာတန်း200အထိရှိနိုင်တယ်လို့လည်းစတီဖန်ဒူဂျာရစ်ကပြောပါတယ်။အဲ့ဒီအကူအညီလိုအပ်တဲ့သူတွေထဲမှာအခုအသေးရောက်လာကြသူတွေအပြင်အရင်ကရောက်နေကြပြီးသူတွေနဲ့ဒုက္ခသည်တွေရောက်နေတဲ့နေရာတွေကဒေသခံတွေအတွက်ပါဝင်ကြောင်းလည်းဒူဂျာရစ်ကပြောပါတယ်။အကူအညီပေးရေးလုပ်ငန်းတွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရရဲ့ကူညီဆောင်ရွက်မှုနဲ့ပတ်သက်လို့လည်းစတီဖန်ဒူဂျာရစ်ကအခုလိုဆက်ပြောပါတယ
် Humanitarian partners continue to be grateful for this role being played by the people and government of Bangladesh. The government has deployed the army to support aid distribution.
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့သူတို့အခေါ်ရိုဟင်ဂျာဒုက္ခသည်ကလေးငယ်ထောင်ပေါင်းများစွာနဲ့သူတို့မိသားစုတွေအတွက်အရေးပေါ်အကူအညီတွေဒါကာမြို့တော်ကိုရောက်သွားပြီးဖြစ်ကြောင်းကုလသမဂ္ဂကလေးငယ်များရာမုံငွေအဖွဲ့ UNICEF အဖွဲ့ကတနင်္ဂနွေနေ့မှာပြောပါတယ်ဒီတော်တွင်ရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့အတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်အနေနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကိုအခုသတင်းပတ်အတွင်းအစည်းအဝေးခေါ်ယူပြီးရှင်းလင်းတင်ပြဖို့ဆွီဒင်အမေရိကန်ပြည်ထောင်စုဗြိတိန်ပြင်သစ်အီဂျစ်စင်နီဂေါ ခါဇက်စတန်စတဲ့ခုနှစ်နိုင်ငံကစက်တင်ဘာလ22ရက်နေ့ကတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီတောင်းဆိုချက်အတိုင်းလှုပ်ဆောင်ဖို့ရှိမရှိဆိုတာအတွင်းရေးမှူးချုပ်အနေနဲ့မဆုံးဖြတ်ရသေးဘူးလို့အတွင်းရေးမှူးချုပ်ယုံပြောခွင့်ရက VOA ကိုပြောပါရခင်ဗျာ
။ကိုဇော်ဝင်းလိုင်းပြောပြသွားတာပါ။အခုလိုဒီနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးမှပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာအပါအဝင်ကမ္ဘာခေါင်းဆောင်တွေတက်ရောက်ပြီးတော့အထွေထွေမူဝါဒရေးရာမိခွန်းတွေပြောကြားခဲ့ရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့လူသားဘေးဒုက္ခဆိုင်ရာအကျက်အတဲနဲ့ပတ်သက်လို့နိုင်ငံတကာခေါင်းဆောင်တချို့အလေးထားဆွေးနွေးသွားတာတွေကိုကျွန်မကဆက်ပြီးတော့ကောက်နှုတ်တင်ပြမှာပါရှင်။ဩဂုတ်လ25ရက်နေ့နောက်ပိုင်းထွက်ပြေးလာတဲ့ဒုက္ခသည်ပေါင်း 4,300 ကျော်အပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမြန်မာနိုင်ငံကနေအတင်းအဓမ္မရွှေ့ပြောင်းခံရတဲ့ရိုဟင်ဂျာဒုက္ခသည်စုစုပေါင်းဟာ 8,000 ကျော်ရှိနေပြီးသူတို့အားလုံးကိုလက်ခံခလုံးခွင့်ပေးထားကြောင်းဝန်ကြီးချုပ်ရှေ့ခ်ဟာစီနာကအထွေထွေညီလာခံမှာပြောကြားခဲ့ပါတယ်သိမ်းနဲ့ချီတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာရတဲ့အဓိကအကြောင်းရင်းဟာအကြမ်းဖက်မှုတွေကြောင့်ဖြစ်တယ်လို့လည်းသူကိုယ်တိုင်ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ဝန်ကြီးချုပ်ဟာစီနာကပြောပါတယ်။ဒါကြောင့်ရိုဟင်ဂျာဒုက္ခသည်တွေနေရက်ပြန်ရမှာအကာအကွယ်ပေးနိုင်ဖို့မြန်မာနိုင်ငံဘက်အချမ်းမှကုလသမဂ္ဂကဦးစီးတဲ့လုံခြုံရေးဇုန်နယ်မြေတတ်မှတ်ဖန်တီးပေးဖို့အပါအဝင်ရိုဟင်ဂျာအကျက်အတဲပြဿနာကိုဖြေရှင်းဖို့အချက်၅ချက်ကိုဝန်ကြီးချုပ်ဟာစီနာကအထွေထွေညီလာခံမှာအဆိုတင်သွင်းခဲ့တာကိုစကားပြန်ကနေအခုလိုပြောသွားပါတယ
်။ First,Myanmar must unconditionally stop the violence and the practice of ethnic cleansing in the Rakhine State immediately and forever. ဒီမှာ
ချက်ကရခိုင်ပြည်နယ်မှာအကြမ်းဖက်မှုနဲ့လူမျိုးပြုတ်အောင်ရှင်းလင်းနေတာကိုမြန်မာဘက်ကခြွင်းချက်မရှိချက်ချင်းရပ်တန့်ဖို့ဒုတိယကကုလသမဂ္ဂတွင်းမှုချုပ်အနေနဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကိုဆေလွတ်ဖို့တတိယအချက်ကတော့မြန်မာနိုင်ငံမှာဘာသာလူမျိုးမခွဲခြားဘဲအယက်သားပြည်သူအလုံးကိုအကာအကွယ်ပေးဖို့အဲ့ဒီအတွက်မြန်မာဘက်ချက်မှာကုလသမဂ္ဂကြီးမှုတဲ့လုံခြုံရေးစုံနယ်မြေတွေတတ်မှတ်ဖန်တီးပေးဖို့စတုထချက်ကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အလုံးမြန်မာနိုင်ငံတဲကသူတို့နေရာကိုပြန်နိုင်ရေးအသေးအချာဆောင်ရွက်ပေးဖို့ပြင်စမချက်ကတော့ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကအကြံပြုချက်တွေကိုချက်ချင်းလက်ငင်းအကန့်အသတ်ရှိအကောင့်ထဲပေါ်ပေးဖို့ဖြစ်ပါတယ
်အလားတူဗြိတိန်ဝန်ကြီးချုပ်ထရီဇာမီကလည်းကုလသမဂ္ဂထွေထွေညီလာခံမိကွန်းကိုပြီးခဲ့တဲ့ပုတ်တပူးနေ့ကပြောဆိုရမှာလဲမြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းပဋိပက္ခတွေအဆုံးသက်ရေးအမြန်ဆုံးကင်တွယ်ဆောင်ရွက်ဖို့သူကအခုလိုတိုက်တွန်းသွားပါတယ
် So as we look at the situation in northern Burma I call on the Burmese
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေကိုကျွန်မတို့ကြည့်တဲ့အခါမှာမြန်မာအစိုးရအာဏာပိုင်တွေကိုကျွန်မတောင်းဆိုချင်တာကအကြမ်းဖက်မှုတွေအဆုံးသက်ရေးဆောင်ရွက်ဖို့လူသားချင်းစာနာမှုအကူအညီတွေကိုခွင့်ပြုဖို့နဲ့အာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ဖို့ဖြစ်ပါတယ်
။စက်တင်ဘာလ19ရက်နေ့ထွေထွေညီလာခံမှာတက်ရောက်မိကွန်းပြောကြားခဲ့တဲ့တူရကီသမ္မတအာဒိုဝန်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုမြင်တွေ့ရတဲ့အချိန်မှာသူ့အနေနဲ့အတော်လေးကိုတုံ့လှုပ်မိကြောင်းပြောသွားပါတယ်။ဒါအပြင်အကြမ်းဖက်မှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်သာမကရခိုင်ပြည်နယ်မှာရှိနေတဲ့မွတ်စလင်တွေအတွက်ပါတူရကီကနေလူသားချင်းစာနာမှုအကူအညီတွေပေးနေကြောင်းစကံပြန်ကတဆင့်အခုလိုပြောပါတယ
်။ As I said my wife, my son and our ministers and some other NGOs of Turkey went there.
ကျွန်တော်စောစောပြောခဲ့သလိုကျွန်တော်ဇနီးနဲ့တားအပါအဝင်တခြားတူရကီဝန်ကြီးတွေနောက်တူရကီ NGO အဖွဲ့တွေကိုယ်တိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေကိုတွားရောက်အကူအညီပေးခဲ့ကြပါတယ်။တာကီလို့ခေါ်တဲ့တရားဝင်တစ်ခုတည်းသောအကူအညီပေးအဖွဲ့အစည်းကလည်းအဲ့ဒီမှာထောက်ပံ့ပေးနေပါတယ်။တူရကီကြက်ချင်ဤအသင်းနဲ့တခြား NGO အဖွဲ့အစည်းတွေကလည်းရခိုင်ပြည်နယ်ထဲမှာရှိနေတဲ့မွတ်စလင်တွေကိုဆက်ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပံ့ပိုးပေးနေပါတယ်။
အာဆီယံနိုင်ငံတွေဘက်ကတော့မြန်မာနိုင်ငံရဲ့နေဆက်တွေမှာတည်ငြိမ်မှုပြန်လည်ရရှိရေးရေရှည်တည်တံ့မဲ့ဖြည့်ရှင်းချက်တရက်ထွက်ဖို့ဆောင်ရွက်နေတာကိုထောက်ခံကြောင်းအထွေထွေညီလာခံမှာမိကွန်းပြောကြားခဲ့တဲ့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးကပြောဆိုသွားပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေကိုတုံ့ပြန်တဲ့နေရာမှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့သတိထားဖို့လိုအပ်တယ်လို့လည်းစင်ကာပူနိုင်ငံသားရဲ့ဝန်ကြီးဒေါက်တာဗီဗီယန်ဘာလာခရစ်ရှန်နန်ကစက်တင်ဘာလ23ရက်နေ့ကုလသမဂ္ဂထွေထွေညီလာခံမိကွန်းမှာအခုလိုပြောသွားပါတယ
် Extremists everywhere actually have a common playbook First commit an egregious act of violence
ဘယ်နေရာမှာဆိုဆုံးရောက်သမားတွေအနေနဲ့သူတို့ကင်ဆွဲတဲ့ဗျူဟာရှိပါတယ်ပထမဆုံးကြမ်းဖက်မှုတွေကိုကန့်ကွက်အောင်လုပ်မယ်ဒုတိယအနေနဲ့မင်းတို့နဲ့ငါတို့ဆိုတဲ့ ရန်ကကွဲပြားမှုဖြစ်လာအောင်ဘာသာရေးတစိုက်ကပ်မယ်တတိယကတော့အလွန်အကျွံတုံ့ပြန်မှုတွေဖြစ်ပြီးတော့တစ်ဖက်နဲ့တစ်ဖက်တီးခြားစီဖြစ်အောင်လုပ်ဂျာအခြေအနေကိုပျောက်သွားစေပါတယ်အစိုးရသမားတွေရဲ့ဒီလိုထောင်ကျောက်ထဲကိုရောက်မသွားအောင်တော်လေးကိုသတိထားရမှာပါ
စက်တင်ဘာလ20ရက်နေ့မှာမေဂွန်းပြောကြားခဲ့တဲ့မြန်မာဒုသမ္မတဥဟင်နရီဘန်တီယူကတော့ဒီလိုရှုပ်ထွေးလာတဲ့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ကိုဖီအန်နယ်ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထည့်ဖော်ဖို့ကော်မတီတရက်ဖွဲ့စည်းထားကြောင်းနဲ့လူခွင့်ရေးချိုးဖောက်တဲ့လုပ်ရမှန်သမျှကိုတရားဥပဒေအရအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ရှင်VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အင်ဂလာမာကယ်က၄ချိန်မြောက်တက်တန်းအတွက်အနိုင်ထက်ရသွားခဲ့ပါတယ်။ပြီးခဲ့တဲ့3လရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးတွေစလုပ်ခဲ့တဲ့အချိန်ကတည်းကပဲသူအနိုင်ရလိမ့်မယ်လို့အများကတွက်ထားကြတာပါ။ဒါကြောင့်လည်းဝန်ကြီးချုပ်မာကယ်ရဲ့လက်ရှိအာဏာရပါတီဖြစ်တဲ့ Korean Democrat Party ကမျှော်လင့်ထားတာထက်မဲရတာပိုနေခဲ့ပြီးလက်ရာစွန်းပါတီကထင်ထားတာထက်မဲရီပိုရခဲ့ပါတယ်။အကြောင်းစုံကိုကိုကျောင်းလင်းကပြောပြမှာပါရှင
်။ဂျာမနီရွေးကောက်ပွဲရဲ့တရားဝင်မဲရလက်တွေကိုကြီးညာလိုက်တဲ့အခါမှာလက်ရှိဝန်ကြီးချုပ်အင်္ဂလာမာကယ်ကိုထောက်ခံသူတွေကဝမ်းသာအားရနဲ့အော်ဟစ်ခဲ့ကြတဲ့အတန်းလေးပါ။Korean Democratic Party CDU နဲ့ Korean Social Union CSU တို့ကပူးတွဲပါတီပါတနင်္ဂနွေနေ့ကရွေးကောက်ပွဲမှာအဲ့ဒီပူးတွဲပါတီကမဲရီအတွက်အားလုံးရဲ့33ရာခိုင်နှုန်းကိုရခဲ့လို့လက်ရှိဝန်ကြီးချုပ်အင်္ဂလာမာကယ်ဟာစစ်ပီးခ်ဂျာမနီဝန်ကြီးချုပ်တွေထဲမှာတက်တန်း၄ချိန်ဇက်တိုက်အာဏာရခဲ့သူ3ဦးထဲမှာတဦးပါဝင်ဖြစ်သွားခဲ့ပါပြီ CDU နဲ့ CSU ပူးတွဲပါတီကမဲအားလုံးရဲ့36ရာခိုင်နှုန်းကနေ39ရာခိုင်နှုန်းလောက်နဲ့နိုင်လိမ့်မယ်လို့လူထုသဘောထားစစ်တမ်းတွေအရခံမှန်းထားခဲ့ကြပေမဲ့ထင်နာတာထက်မဲတွေရော့ပြီးတော့ရခဲ့ပါလေ Alternative for Germany လို့ခေါ်တဲ့ AFD ပါတီကအခုတစ်ခေါက်ရွေးကောက်ပွဲမှာလူကြိုက်များတဲ့ပါတီတစ်ခုဖြစ်ပြီးတော့ဒီပါတီဟာအငင်းပွားစရာလက်ရာစွန်းမျိုးသားရေးပါတီပါ AFD ပါတီကမဲအလုံးရဲ့73ရာခိုင်နှုန်းလောက်ရခဲ့ပါလေဝန်ကြီးချုပ်မာကယ်ကတော့ရှေ့မှာကြုံရမယ့်အခက်အခဲတွေကိုကြော်ဖြတ်သွားမယ်လို့ဆိုပါတယ
်လာမည့်သတင်းပတ်တွေကတော့လွယ်မှာမဟုတ်ပါဘူးဒါပေမဲ့ CDU နဲ့ CSU ပါတီတွေကတော့တိုင်းပြည်အတွက်သူတို့မှာဘာတာဝန်တွေရှိတယ်ဆိုတာကိုသဘောပေါက်ထားတဲ့ပါတီတွေပါကျမတို့လုံကအစည်းအဝေးတွေအတွက်ဒါဟာအရေးကြီးတယ်လို့ပြည်သူတွေအတွက်လည်းအရေးကြီးတယ်ဆိုတာကိုကျမတို့သဘောပေါက်နားလည်ထားပါတယ်ဒီလိုစိတ်ဓာတ်နဲ့လာမယ့်သတင်းပတ်တွေကိုဖြတ်သန်းနိုင်မယ်လို့ကျမအခိုင်အမာယုံကြည်ထားပါတယ
်ဂျာမနီလွှတ်တော်မှာနေရာရဖို့ကမဲအားလုံးရဲ့900ခန့်လုံးရှိဖို့လိုပါတယ်လက်ရဆုံး AFD ပါတီက73ရာခိုင်နှုန်းတောင်ရတာတော့လွှတ်တော်ထဲမှာဒီပါတီတာလေးနဲ့ဝင်ထိုင်လိုက်အောင်ပါပဲ။နာဇီခေတ်နောက်ပိုင်းအမျိုးသားရေးဝါဒီတွေပထမဆုံးအကြိမ်ဖြစ်ဂျာမနီလွှတ်တော်ထဲကိုရောက်လာတော့မဲ့သဘောပါ။ AFD ပါတီရဲ့ခေါင်းဆောင်တဦးဖြစ်သူအလက်ဇန်ဒါဂေါလန်ကဘာကြောင့်သူတို့ပါတီလူထုထောက်ခံမှုတွေရခဲ့တယ်လဲဆိုတာကိုရှင်းပြပါမယ်။
Weil die Parteien offensichtlich das Gefühl der Menschen auf der Straße
ဘာကြောင့်လဲဆိုတော့နိုင်ငံရေးပါတီတွေကလမ်းမောက်ကပြည်သူတွေရဲ့ခံစားချက်တွေကိုလေ့လာမနေတော့ဘူးဆိုတာသိရှင်းနေပါတယ်။ဒီပါတီတွေဟာပေါင်းပြီးတော့ပဲဖြစ်ဖြစ်ဒဇယ်တပိုင်းအားဖြင့်ပဲဖြစ်ဖြစ်လူအများကမလုပ်စေချင်တော့တဲ့အရာတွေကိုပဲမူဝါဒချပြီးလုပ်နေကြပါတယ်နိုင်ငံသားတွေအကြီးအကျယ်ဝင်နေတဲ့ပြဿနာတိုင်းပြည်မှာကြုံနေတဲ့ဟာကိုဒီပါတီတွေကပြောင်းလဲအောင်မလုပ်ချင်ကြပါဘူးပြည်သူတွေဟာသူတို့အတွက်ဘာမှအရေးမကြီးဘူးဆိုတာသိရှင်းနေပါတယ်အဲဒါကြောင့်ပြည်သူတွေကသူတို့လိုချင်တာဘာလဲဆိုတာကိုအခုရွက်ောက်ပွဲမှာပြလိုက်ကြတာပါပဲ
အမျိုးသားရေးလက်ရာစွန်း AFD ပါတီအခုလိုမျိုးလူကြိုက်များလာတာဟာဝန်ကြီးချုပ်အင်္ဂလာမာကယ်ကြောင့်ဆိုပြီးတော့လဲတွယ်ဝိုက်ပြီးတော့အပြစ်တင်နေကြပါတယ်။ဘာကြောင့်လဲဆိုတော့ရှေ့လယ်ပိုင်းဒေသကစစ်ပီးဒုက္ခသည်တွေကို2015ခုနှစ်မှာဝန်ကြီးချုပ်မာကယ်ကတကားပွင့်ဝါဒနဲ့လက်ခံခဲ့လို့ပါပဲ။လော့ဆယ်မှာတော့ညွန်ပေါင်းဆိုးရတရက်ကိုဖွဲ့စည်းဖို့ဝန်ကြီးချုပ်မာကယ်ကဆွေးနွေးညှိနှိုင်းမှုတွေကိုစတင်ပြီးတော့လုပ်ပါတော့မယ်။2013ခုနှစ်ရွေးကောက်ပွဲတုန်းကလွှတ်တော်မှာတနေရာမှမရခဲ့တဲ့ Free Democrats Party နဲ့ Green Party တို့နဲ့ပူးပေါင်းပြီးညွန်ပေါင်းဆိုးရကိုဖွဲ့စည်းမှာပါ။အသက်63နှစ်အရွယ်ဝန်ကြီးချုပ်မာကယ်ရဲ့နိုင်ငံခေါင်းဆောင်တာဝန်ယူထားတဲ့စနစ်ကျော်ကာလအတွင်းပြင်သစ်နိုင်ငံမှာသမ္မတ4ဦးပြောင်းလဲခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့သမ္မတ3ဦး၊ဗြိတိန်နိုင်ငံမှာဝန်ကြီးချုပ်4ဦး၊အီတလီမှာဝန်ကြီးချုပ်6ဦး၊ဂျပန်မှာဝန်ကြီးချုပ်9ဦးပြောင်းလဲခဲ့ပါတယ်။ဂျာမနီနိုင်ငံရဲ့ဥပဒေအရဝန်ကြီးချုပ်2ဦးအနေနဲ့တာဝန်ထမ်းဆောင်နေတဲ့တက်တန်းအရေးအတွက်ကိုကန့်သတ်မထားပါဘူး။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာယီဝက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အဓိကတော့ဒီတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေငွေကြေးရင်းနှီးမြှုပ်နှံမှုတွေလိုတာပေါ့န
ော်ဒါကတော့ဒီနိုင်ငံစီးပွားဖွံ့ဖြိုးတိုးတက်ဖို့ဘာတွေလုပ်ဖို့လိုအပ်နေတယ်လဲဆိုတာစီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါအပြင်တူတာဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဒေါ်လာလတ်တန်းနဲ့ကိုဇော်ဝင်းလိုင်တို့ကကောက်နှုတ်တင်ပြမှာပါရှင
်ခုပထမဆုံးတင်ပြပြီးမှာကတော့ရူဟင်ဂျာပြည်ပခါမှာဆာဒီအရေဘက်ကအတန်တိတ်နေတဲ့ဆိုတဲ့အကြောင်း UK ထုတ် The Independent သတင်းစာကြီးရဲ့ရေးသားချက်ကနေကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်ဆာဒီအရေဘက်ဟာ1960ခုနှစ်မြောက်ကကွဲလွန်သူဖိုင်ဇယ်ဘီရင်လက်ထက်ခရဲကမြန်မာနိုင်ငံကဒုက္ခသည်နှစ်သိန်းခွဲတူကိုလက်ခံခဲ့ပြီးဖြစ်ပါတယ်ဒီသတင်းပါရူဟင်ဂျာအရေးအတွက်ဒေါ်လာ15သန်းလှူဖို့လဲဂရီပေးခဲ့ပါတယ်ကမ္ဘာရဲ့ရေနံအများဆုံးတင်ပို့တဲ့ဆာဒီအရေဘက်ဟာတရုတ်နိုင်ငံကိုရေနံတင်ပို့ဖို့ရုရှားနဲ့ရှင်ပြိုင်နေတာဖြစ်ပါတယ်မကြာသေးမီကမြန်မာနိုင်ငံကနေရေနံစိမ့်ပိုက်လိုင်းဖွင့်ခဲ့ပြီးအာရဗ်နိုင်ငံများနဲ့ကော်ကီးရှားနိုင်ငံတွေကရေနံတွေကိုကုန်းတွင်းပိတ်မိနေတဲ့တရုတ်ရဲ့ယူနန်ခရိုင်တွင်းကိုတင်ပို့ခဲ့တာဖြစ်ပါတယ်496မိုင်ရှိတဲ့ဒီရေနံပိုက်လိုင်းကြီးဟာရိုဟင်ဂျာအများစုမောင်းထုတ်ခံခဲ့ရတဲ့ဘင်္ဂလားပင်လယ်အော်ရခိုင်ပြည်နယ်ကနေစတင်တာဖြစ်ပါတယ်2017မှာဆာဒီအရေဘီယာနဲ့တရုတ်အစိုးရပိုင်း CNPC လက်အောက်ရှိပက်ထရိုချိုင်းနာနဲ့သဘောတူစာချုပ်ချုပ်ခဲ့ပြီး2012ခုနှစ်မှာဆာဒီအရမ်ကိုနဲ့တရုတ်စုရပိုင်း CNPC လက်အောက်ရှိပက်ထရိုချိုင်းနာတို့သဘောတူလက်မှတ်စာချုပ်ချုပ်ခဲ့ပြီးယူနန်ခရိုင်ကိုရေနံစိမ့်တစ်နှစ်ပြီးပါနှစ်သိန်းတင်ပို့လျက်ရှိတာဖြစ်ပါတယ်။ဒီပိုက်လိုင်းကိုဧပြီလကစတင်ဖွင့်လှစ်ခဲ့ပြီးရေနံတင်သင်းမော့တွေဟာမလက်ကရေလက်ကြားကိုဖြတ်ဖို့မလိုတဲ့အတွက်ခီးခွန်ရက်တာတက်တာစီတာလည်းဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံရွှေတဘာဝဓာတ်ငွေတွင်းကနေ gas ပိုက်လိုင်းကလည်းရေနံပိုက်လိုင်းဘေးမှာပဲရှင်ပြီးဖောက်လုထားတာဖြစ်ပါတယ်။ဆာဒီအရေဘီယာဟာမြန်မာနိုင်ငံနဲ့စီးပွားရေးနဲ့နိုင်ငံရေးရဆက်ဆံရေးတိုးမြင့်မှုကြိုးပမ်းရာမှာမြန်မာနိုင်ငံမှာအရင်ကဒုက္ခသည်တွေကိုလက်ခံထားပြီးငွေကြေးပေးထားပြီးဖြစ်တယ်လို့ပြောနိုင်အားတော့ရှိတာဖြစ်ပါတယ်။ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကြီးဟာဆာဒီအရေဘီယာမှာဌာနချုပ်ရှိတာဖြစ်ပါတယ်။ဒီလစောစောပိုင်းကရူဝင်ဂျာအရေးကိုတိတ်ဆိုးရင်မကင်းဖြစ်တဲ့အကြောင်းကြေညာချက်ထုတ်ခဲ့ပြီးကုလသမဂ္ဂထရီနီလာဂန်ကြီးဘေးဘက်မှာလည်းဒီအရေးကိုဆွေးနွေးခဲ့တာဖြစ်ပါတယ်။တကယ်တော့အဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံပေါ်အရေးယူနိုင်ခြင်းမရှိကြဘူးဆိုရင် OIC အနေနဲ့မြန်မာအစိုးရပေါ်ဖိအားပေးရမှာလေထိရောက်မှုရှိမှာမဟုတ်တဲ့အကြောင်းဆောင်းမမှရေးသားထားပါတယ်ရှင်
။အခုဆက်ပြီးမြန်မာ's new companies at can be game changer မြန်မာနိုင်ငံရဲ့ကုမ္ပဏီများဆိုင်ရာဥပဒေသစ်ဟာကြီးမားတဲ့ပြောင်းလဲမှုကိုဖြစ်စေနိုင်တယ်လို့ခေါင်းစဉ်တက်ထားတဲ့ Nikkei Asian Review Online သတင်းစာကဆောင်းပါးကိုတင်ပြပေးခြင်းပါတယ်။မကြာသေးခင်လပိုင်းအတွင်းမြန်မာနိုင်ငံကနေသတင်းကောင်းတွေထွက်လာတာကိုမတွေ့ရဘူးဆိုပြီးဆောင်းပါးရှင်ရှူတာရိုဆာနီကအစချီရေးသားထားပါတယ်။ရခိုင်ပြည်နယ်တွင်းဖြစ်ပေါ်နေတဲ့အခြေအနေတွေအပေါ်နိုင်ငံတကာရဲ့ပြင်းထန်စွာဝေဖန်မှုတွေကိုရင်ဆိုင်နေရတာကြောင့်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့ပဋိပက္ခတွေကိုရင်ဆိုင်နေရတဲ့တစ်ချိန်တည်းမှာပဲတိုင်းပြည်လေပတ်ရေးအတွက်အုပ်ချုပ်ရေးပိုင်းဆိုင်ရာလက်တွေ့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဆောင်းပါရှင်ကရေးသားထားပါတယ်။သူမအနာရလာကလေးကရပ်တန့်နေတဲ့တိုင်းပြည်စီးပွားရေးဟာလည်းတည်တာတဲ့တိုးတက်မှုရှိမလားကြောင်း2016ခုနှစ်ဗန္ဒာရေးနှစ်အတွင်းစီးပွားရေးဖွံ့ဖြိုးမှုဟာအင်မတန်နှေးကွေးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့နိုင်ငံခြားရေးနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်မဲ့ပြောင်းလဲမှုတွေမကြခင်ဖြစ်ပေါ်တော့မယ်လို့ Capital Diamond Star Group CDSG စီးပွားရေးအစုအဖွဲ့ကြီးရဲ့ ပနာယဆိုင်ရာအကြီးအကဲစီဗာပရာကတ်ကပြောကြားလိုက်တဲ့အတွက်စီဝါရေးအတန်းအဝိုင်းရဲ့ဖိအားတချို့ကိုရော့ကျသွားစေမယ်လို့ဆောင်းပါရှင်ကဆိုပါတယ်နိုင်ငံသားကလာရောက်ရင်းနှီးမြှုပ်နှံသူတွေအနေနဲ့နိုင်ငံသားကုမ္ပဏီအဖြစ်မှတ်ပုံတင်စရာမလိုပဲဒေသခံကုမ္ပဏီတွေရဲ့35ရာခိုင်နှုန်းကိုပန်ဆန်ခွင့်ရှိမဲ့ဥပဒေသစ်ကိုပြဋ္ဌာန်းဖို့ရှိနေတဲ့အတွက်အဲ့ဒီဥပဒေသစ်ဟာကြီးမားတဲ့ပြောင်းလဲမှုကိုဖြစ်စေမယ့်အကြောင်းစီဘာပရာကတ်ရဲ့ပြောကြားချက်ကိုကိုကာပီဆောင်းမရှင်ကရေးသားထားပါတယ်။အပြည့်အစုံကိုတော့ www.asia.nikki.com ရဲ့စီးပွားရေးကဏ္ဍမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။တရရှိမြခင်ဗျာ။ဒီခိုင်ပြိပခါကြောင့်ဒုက္ခခံစားနေရသူတွေဒုက္ခသည်တွေကိုနိုင်ငံတကာအကူအညီတွေပေးတဲ့နေရာမှာရခိုင်ဒေသတွင်းမှာရှိတဲ့လူမှုအသိုက်အဝန်းအားလုံးအတွက်မြတ်မြတ်တက်တာဖြစ်စေဖို့လိုလားတယ်လို့မြန်မာတာဝန်ရှိသူတွေဘက်ကပြောနေပါတယ်။နိုင်ငံတကာအကူအညီတွေရခိုင်ဒေသကိုလွတ်လွတ်လပ်လပ်နဲ့မြတ်မြတ်တက်တာပေးနိုင်ဖို့အတွက်အခြေအနေတကယ်ရောရှိရလား။နောက်နိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုအထောက်ပံ့တွေအပေါ်မှာဘယ်လိုသဘောရပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမြင်းများလူတွေတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြေပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ဆွေးနွေးလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြေပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြပါမယ်တို့ရှင်တွေကိုကြိုဆိုပါရခင်ဗျာ။
အခုဆက်လက်ပြီးတော့ဒေါ်လာလတန်းတင်ဆက်မဲ့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရအောင်ပါရှင
်ဒီဂရမ်နဲ့တင်ပြမယ် idiom အသုံးကတော့
go up in smoke
ဖြစ်ပါတယ်စာလုံးပေါင်းက go go up up go up ကအပေါ်ကိုတက်သွားတာ i n inSMOKE smoke ကဒီနေရာမှာမိကိုအသွင်ဆိုတော့ guide ထုံရဲ့လုံကောက်ဒီပေကတော့မိကိုအသွင်နဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိကိုအသွင်နဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြပဲကြံရိတ်ခဲ့မဲ့သဘောဖြစ်ပါတယ်ဒါကြောင့်မလို့ idiom အဓိပ္ပာယ်ကတော့အချီနီအလဟတကြံရိတ်တံမျိုးကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျွန်တော်တို့ရဲ့စိတ်သိပံသူတေသနပြုစုမှုကလမ်းတွေမှာဒီမဲ့ဖျက်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအလုံးလဟတာဖြစ်ခဲ့ရတယ်လို့အတိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်။
Our medical research project was cancelled halfway. So 5 years of hard work went up in smoke.
Chusa gedemya, suzong gedemya, lahata piyare, along song song tware suyin, idiom atong ya, belu pyo mle.
Go up in smoke.
Lu pyo lu ya bari, era karo, digiri mne, timpya gede, idiom atong me phit bari.
ခုတော့စီးပွားရေးကဏ္ဍကိုနားဆင်ဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံမှာအစိုးရအပြောင်းလဲနဲ့အတူစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေလည်းတပြိုင်တည်းဖြစ်ပေါ်လာနိုင်မယ်လို့မျှော်လင့်ချက်တွေရှိခဲ့ပေမဲ့လက်တွေ့မှာဒီမျှော်လင့်ချက်တွေဟာအကောင့်ထဲပေါ်မလာသေးပါဘူး။တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ဖို့အတွက်ဘာတွေလှုပ်ဆောင်ဖို့လိုအပ်နေသလဲဆိုတာကိုတော့မင်္ဂလာမြန်မာအဖွဲ့ကအုပ်ချုပ်မှုဒါရိုက်တာဒေါက်တာဖဝင်းကိုဆက်သွယ်မေးမြန်းပြီးဒီတစ်ပတ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြမှာပါရှင်။
မနက်ငယ်မှာအနေဒီအစိုးရတည်တက်လာရင်နိုင်ငံသားကရင်းနှီးမြှုပ်နှံသူတွေအလုံးအင်းနဲ့ရောက်လာပြီးမကြခင်မှာစီးပွားရေးဟာတဟုန်တိုးတိုးတက်လာလိမ့်မယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်တွေလူအတော်များများအကြားမှာရှိထားခဲ့ကြတာပါဒါပေမဲ့လက်တွေ့မှာတော့မှန်းကျင်တဲ့နှမ်းတွက်မကိုက်ဖဲနိုင်ငံသားကရင်းနှီးမြှုပ်နှံသူတွေထင်သလောက်ရောက်မလာသလိုတိုင်းပြည်စီးပွားရေးဟာလည်းထူးခြားတိုးတက်မှုမရှိဘဲမူလအခြေအနေနဲ့သိပ်မကွာပဲရပ်တန့်နေပါတယ်ဒေါက်တာဖုံးဝင်းဟာမင်္ဂလာမြန်မာအဖွဲ့ရဲ့အုပ်ချုပ်မှုဒါရိုက်တာဖြစ်ပါတယ်သူကနိုင်ငံသားကယင်းနှိမ့်မြုံတဲ့သူတွေကိုမျက်လုံးပိတ်နိုင်တဲ့ကောင်းမွန်တဲ့ဥပဒေတွေအခိုင်အမာမရှိသေးတာအပြင်အခြေခံအဆောက်အုံပိုင်းမှာလည်းအားနည်းချက်တွေရှိနေတဲ့အတွက်နိုင်ငံသားကယင်းနှိမ့်မြုံတဲ့မှုတွေဝင်ရောက်လာမှုအားနည်းနေတာလို့ယူဆပါတယ
်အဓိကတော့ဒီတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေငွေကြေးယင်းနှိမ့်မြုံတဲ့မှုတွေလိုတာပေါ့နော် ဲ့ငွေကြေးရင်းနှီးမြှုပ်နှံမှုလုပ်မယ်ဆိုလို့ရှိရင်အခုလက်ရှိဆိုရတော့ဘာကိုအားပေးလဲဆိုနိုင်ငံခြားကနေပြီးတော့ကုမ္ပဏီတွေကနေလာပြီးတော့ပြည်တွင်းမှာမြှုပ်နှံမှုအတွက်အားပေးတာပေါ့ဒါပေမဲ့ဒီလိုအားပေးတဲ့နေရာမှာနိုင်ငံခြားကရင်းနှီးမြှုပ်နှံပဲသူတွေကဘာကိုပြောနေလဲဆိုတော့တိချက်ကပြစ်စစ်ဆွမ်းအားမရှိဘူးနှိမ့်ချက်ကလမ်းပန်းဆက်သွယ်ရေးခက်ခဲတယ်အဲတုံးချက်ကတော့တချို့ရဲ့လုံထုံးလုံကြီးတွေကခက်ခဲတယ်ဆိုပြီးတော့ပြောနေတာပေါ့ဆိုတော့အဲ့ဒါလေးကိုကျွန်တော်တို့ဒီအစိုးရအနေနဲ့ကဖြည့်ဆည်းပေးဖို့လိုတာပေါ့
ဒါပေမဲ့ပြင်သစ်နိုင်ငံအခြေဆိုင် OECD လို့ခေါ်တဲ့စီးပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနှစ်စဉ်သတ်မှတ်တဲ့ငွေကြေးဆိုင်ရာအဆင့် Country Risk Classification မှာမြန်မာနိုင်ငံဟာမူလကအဆင့်9မှာရှိခဲ့ရာကအခုအဆင့်6ကိုတက်လန်းနိုင်ခဲ့တာကြောင့်နိုင်ငံတကာငွေကြေးအဖွဲ့စီးတဲ့ထံကနေအတုံးတုံးသက်သာစွာနဲ့ငွေချေးပြီးတန်းပြည်ရဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာသုံးစွဲလို့ရနိုင်တယ်လို့ဆိုပါတယ်
။ဆိုအဲ့လိုဖြည့်ဆည်းတဲ့နေရာမှာနှစ်နည်းရှိတာပေါ့။တနည်းကတော့အစိုးရရဲ့ကိုယ်ပိုင်ဘတ်ဂျက်ဆိုလိုတာတော့အစိုးရလက်ထက်မှာရှိတဲ့ငွေကိုသုံးပြီးတော့ဒီလုပ်ငန်းတွေကိုလုပ်ပေးမလား။နောက်တစ်ခုကတော့ဒီနိုင်ငံခြားကနေပြီးတော့အပီပီဆိုင်ရာကူညီတဲ့ဒီ soft loan ခေါ်တဲ့သက်သာတဲ့ချင်းငွေတွေကိုသုံးပြီးတော့လုပ်ပေးမလားဆိုပြီးတော့စဉ်းစားမှာပေါ့ဆိုလိုတာကတော့အခြေခံလိုအပ်ချက်ကိုကျွန်တော်တို့ကမဖြည့်ဆည်းပေးနိုင်မယ်နဲ့နိုင်ငံခြားကရင်းနှီးမြှုပ်နှံတဲ့လူတွေကတော့မလာဘူးပေါ့ဆိုတော့အခုဒီအခြေခံလိုအပ်ချက်တဲမှာလူတွေအများစုပြောနေတာကတော့ခုနကကျွန်တော်တို့ပြောတဲ့၃ချက်ကိုပြောကြတယ်ဒါပေမဲ့တကယ်အဲ့၃ချက်အပြင်အရေးကြီးတဲ့နောက်ထပ်တစ်ချက်ကတော့လုပ်ငန်းပေးပေးလေးတွေလက်တွေ့စပြီးဖြစ်နေဖို့လည်းလိုတယ်ဆိုတော့ဒီလေးတွေဖြစ်နေတာကိုကြည့်ပြီးတော့မှဒီရင်းနှီးမြှုပ်နှံတဲ့လူတွေကအကြီးကြီးတွေလာပြီးတော့မြုပ်နှံတာပေါ့လေဆိုတော့အဲ့ဒီအပြင်အသေးသေးလေးတွေဘာလို့စားဖို့လိုလဲဆိုတော့ဒီသေးသေးလေးတွေလောက်တာနေပြီးတော့ဒီကျွမ်းကျင်တဲ့ဝန်ထမ်းတွေလည်းထွက်လာတယ်ဈေးကွက်ရဲ့အခြေအနေကိုလည်းတည်သွားတယ်ပေါ့ဆိုတော့ကျွန်တော်တို့ကဒီအခြေခံအဆောက်အဦတွေလည်းအစိုးရအနေနဲ့ဖြည့်ဆည်းပေးဖို့လိုတယ်အစိုးရအနေနဲ့လည်းလုပ်ငန်းသေးသေးလေးတွေကိုစပြီးတော့လုပ်ပြပေးဖို့လိုတယ်ပေါ့လေ
အဲ့ဒီလိုစီးပွားရေးလုပ်ငန်းအသေးတွေကိုအစိုးရဘဏ္ဍာငွေတွေကစိုက်ထုတ်ပြီးလှုပ်ဆောင်ရင်တစ်ဖက်မှာဘေးအတွက်ဆိုးကျိုးတွေရှိနိုင်တာကိုလည်းသူကထောက်ပြပါတယ်
။ဆိုအဲ့လိုလုပ်တဲ့နေရာမှာခုနပြောသလိုတိုင်းပြည်ရဲ့လက်ရှိဘဏ္ဍာငွေကိုသုံးပြီးလုပ်မယ်ဆိုလို့ရှိရင်တော့တိုင်းပြည်ရဲ့ဘဏ္ဍာငွေကကုန်သွားပြီးတော့သူကငွေကြေးဖောင်းပွားမှုတွေဖြစ်လာတာပေါ့။အဲ့ချိန်မှာကုန်စည်နှုန်းတွေမတိမငြိမ်ဖြစ်လာပြီးတော့ကုန်စည်နှုန်းတွေတက်လာမယ်။တက်လာလို့ရှိရင်နိုင်ငံသားတွေရဲ့စားဝတ်နေရေးကကျက်တဲ့မယ်။ကျက်တဲ့လို့ရှိရင်နိုင်ငံရဲ့အခြေအနေမတိမငြိမ်ဖြစ်မှာပေါ့ဆိုတော့ဒီဟာကိုကာကွယ်ဖို့အတွက်ကတော့ကျွန်တော်တို့ကအပြည်ပြည်ဆိုင်ရာဒီအစိုးရအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေမှာရှိတဲ့ငွေကြေးတွေကိုကျွန်တော်တို့ကသက်သာနဲ့နှုံထားနဲ့ရရဖို့လိုရပေါ့လေဆိုတော့ဒါကကျွန်တော်တို့လွန်ခဲ့တဲ့3-4နှစ်ကပဲမြန်မာနိုင်ငံအနေနဲ့ဒါစပြီးတော့နိုင်ငံတကာငွေကြေးတွေကိုပြန်လည်ဖြည့်ယူခွင့်ရခဲ့တယ်ဒီအရေးခင်းပေါ့လေ1988ကနေပြီးတော့လုံးခဲ့တဲ့3-4နှစ်အထိကနိုင်ငံတကာငွေကြေးတွေကျွန်တော်တို့ကဖြည့်ခွင့်မရှိဘူး။ဘာဖြစ်လို့လဲဆို1988ခုနှစ်အရေးခင်းကြောင်းလည်းပါတယ်။ကျွန်တော်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေရဲ့စည်းကမ်းတွေကိုမလိုက်နိုင်ခဲ့တဲ့အတွက်ကြောင့်လည်းပါတာပေါ့လေ
။နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေထံကငွေမချီးပဲအိန္ဒိယနိုင်ငံတွေကချီးတဲ့အခါကိုယ့်ဘက်ကနှင်နာမှုတွေအများကြီးရှိတယ်လို့ဆိုပါတယ်
။ဆိုအရင်တုန်းကတော့နိုင်ငံတကာကျွန်တော်တို့ငွေချီးခွင့်မရခင်တုန်းကတော့အိန္ဒိယချင်းနိုင်ငံတွေကပဲညှိပြီးတော့ကျွန်တော်ကယူရတာပေါ့လေ။အဲ့လိုယူရတဲ့ခါကျတော့အိန္ဒိယချင်းနိုင်ငံယူရတဲ့ဟာမှာမကောင်းတာတော့အိန္ဒိယချင်းဖြစ်တဲ့အတွက်ဒီအိန္ဒိယချင်းကကိုယ့်ကိုယ်နိုင်ငံရေးအရောစီးပွားရေးအရောလူမှုရေးအရောဝင်ရောက်ပြီးတော့ကြွားမိုးတဲ့အန္တရာယ်တွေရှိတာပေါ့ဆိုတော့နောက်တစ်ခုကလည်းနိုင်ငံညှိပြီးယူရတယ်ဆိုတဲ့ခါမှာအတိုးနှုံးတွေပါညားတာလေကျွန်တော်တို့ကြုံခဲ့ရပူတာတွေရှိတာပေါ့အခုကတော့ဒီနိုင်ငံတကာသတ်မှတ်ချက်တွေအတိုင်းယူမယ်ဆိုလို့ရှိရင်သက်သာတဲ့အတိုးနှုံးရသလိုရကကျွန်တော်တို့တုံညာရာဂိုင်းလုံးလည်းဖြစ်နိုင်တယ်တသမာ၅လည်းဖြစ်နိုင်တယ်တိရာဂိုင်းလုံးလည်းဖြစ်နိုင်တယ်အဲ့လိုမျိုးသားကျွန်တော်တို့ကနေပြီးတော့တက်တာတဲ့ချင်းငွေတွေကိုရမယ်ဆိုရင်အဲ့တက်တာတဲ့ချင်းငွေတွေနဲ့ခုနပြောတဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုမဲ့ကြီးမားကိန်းတိတိလေးကိုလုပ်မယ်ဆိုလိုတာအကြောင်းတိတိလေးတွေကျွန်တော်တို့ပြထောင်မယ်အဲဒီကျမရေးဆောင်ရှောက်မှုနဲ့ပတ်သက်တဲ့ဆေးရုံတိတိလေးတွေကိုကျွန်တော်တို့ပြထောင်မယ်ဒီပြည့်စစ်တို့စက်မှုစုံတွေပြထောင်တဲ့အခါမှာလို့အပ်တဲ့ဒီတန်ရှင်းရေးတို့ဆွန့်ပစ်ရေးတွေကိုတတ်တဲ့ဟာတို့ဒီလိုလုပ်ငန်းတွေကိုလုပ်ပေးမယ်ဆိုလို့ရှိရင်အစင်းသင်းဖြစ်လာပြီးတော့နိုင်ငံခြားကရင်းနှီးမြှုပ်နှံမှုတွေဝင်လာမှာဆိုတော့အဲ့လိုဝင်လာဖို့ဝင်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်စီးပွားရေးထောင်သက်သွားမှာပေါ့
လက်ရှိအခြေအနေမှာတော့အတိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့အတွက်အစိုးရဘက်ကဦးဆောင်မှုအားနည်းနေသလိုပ ပုဂ္ဂလိကကုမ္ပဏီတွေဘက်ကလည်းတက်တက်ကြွကြဝင်ရောက်လှုပ်ဆောင်တာမျိုးမတွေ့ရဘူးလို့ဒေါက်တာဖုံးဝင်းကထောက်ပြပါတယ
်။အခုအခြေအနေကတော့ဘယ်သူမှစာမလုပ်ဘူး။အစိုးရကလည်းစာမလုပ်ဘူး။အစိုးရစာမလုပ်တဲ့အတွက်နိုင်ငံတကာမှာရှိတဲ့ရင်းနှီးမြှုပ်နှံတဲ့သူတွေကလည်းလိုက်မလုပ်ကြဘူးပေါ့။အဲ့ဒါကြောင့်မို့ကျွန်တော်တို့ကစီးပွားရေးနှေးကွေးလာတယ်လို့ညင်တယ်လေ။ဆိုဒီဟာကိုကျွန်တော်တို့ကဖောက်ခွဲဖို့အတွက်နီလန်းတစ်ခုအနေနဲ့ဟိုအသုံးပြုပြီးလုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံအတွက်စီးပွားရေးဖွံ့ဖြိုးမှုအတွက်တော့ဒါစိတ်ကိုဟိုအလားအလာကောင်းတဲ့အခွင့်အရေးတရဖဲလို့ကျွန်တော်ကမြင်တယ်လေ။ဒါကြောင့်မို့လဲကျွန်တော်ကဒီချက်ကိုဟိုအစိုးရဘက်ကသူတွေကစီးပွားရေးကဏ္ဍမှာပါဝင်နေတဲ့သူတွေအားလုံးကသိစေချင်တယ်လေ
။စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုစေမဲ့နိုင်ငံသားရင်းနှီးမြှုပ်နှံသူတွေတိုင်းပြည်အတွင်းဝင်ရောက်လာရေးအတွက်မှာခိုင်မာတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေအတိအကျရှိနေတာရင်းနှီးမြှုပ်နှံသူတွေစိုးရင်စရာမလိုတဲ့အခြေခံအဆောက်အုံတွေရှိနေတာတဲ့အပြင်သက်ဆိုင်ရာကဏ္ဍအသီးသီးအတွက်မြန်မာနိုင်ငံကကျွမ်းကျင်လုပ်သားတွေအဆင့်အင့်ရှိနေဖို့လည်းလိုအပ်ကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုကြပါတယ်ခင်
ကိုဇော်ဝင်းလိုင်ရဲ့စီးပွားရေးကဏ္ဍပါရှင်ဆက်လက်ပြီးတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်မှာပ
ါ2012ခုနှစ်ဇူလိုင်လအတွင်းအာဂါတာရင်လွှတ်တင်တဲ့အစီအစဉ်တွေအဆုံးသတ်ခဲ့ပြီးတဲ့နောက်ဖလော်ရီဒါပြည်နယ်ကာနီဗယ်အမှုမှအခြေစိုက်တဲ့ကနေဒီအာဂါတာစခန်းကလုပ်ငန်းတွေရန်နာသွားတယ်လို့ဖြစ်သွားပါတယ်American Agatha Susan Lila ye NASA အဖွဲ့အနေနဲ့နောက်ထပ်ပြည်လွှမဲ့ Agatha ရင်းနဲ့ပတ်သက်ပြီးပုံစံရေးဆွဲနေတဲ့အဆင့်မှာပဲရှိသေးတာကြောင့်နိုင်ငံတကာ Agatha စခန်းကိုဆက်လုပ်ပို့ဆောင်မဲ့ Agatha ရင်းမှုတွေကိုရောပစ္စည်းတွေကိုပါရုရှားနိုင်ငံကတဆင့်သာပို့ဆောင်ရပါတယ်ဒါပေမဲ့လည်းအခုခါမှာတော့ဒီ Agatha အစီအစဉ်လေးနဲ့ပတ်သက်ပြီးပုဂ္ဂလိကလုပ်ငန်းတွေကပါတွင်ကျယ်လုပ်ကိုင်လာနေတာကြောင့် Agatha စခန်းမှာပြန်လည်စီကားနေပါတယ်အာဂါတာရင်လွှတ်တင်တဲ့အစီအစဉ်လေးရန်နာသွားပြီးဂါဇာရုံကတော့အာဂါတာစခန်းကနေထောင်ထဲချီတဲ့သိပ္ပံပညာရှင်တွေအင်ဂျင်နီယာတွေနီးပညာရှင်တွေဟာအလုပ်လက်မဲ့ဖြစ်သွားတာကြောင့်ဖလော်ရီဒါရဲ့စီးပွားရေးထိခိုက်နှံကြောင်းစီးပွားရေးပညာရှင်တွေကခံမှန်ခဲ့ပါတယ်ပုဂ္ဂလိကအာဂါတာကုမ္ပဏီတွေအနေနဲ့လည်းဒီပညာရှင်အများစုကိုပြန်အလုပ်ခန့်အပ်ပေးထားဖို့ဆိုရင်ဆယ်စုနှစ်တွေနဲ့ချီးပြီးအချိန်ကြာမြင့်နိုင်တယ်လို့ဆိုပါတယ်ကနေဒီအာဂါတာစခန်းလုံသားစီမံခန့်ခွဲမှုဆိုင်ရာဌာနက Tom Engler က
In our best and most wildest cases we might have 2 or 3 different
အခုချိန်ကစပြီး2020ခုနှစ်အတွင်းပုဂ္ဂလိကကုမ္ပဏီ2ခု3ခုလောက်ရှိလာနိုင်တယ်လို့ခန့်မှန်းထားပါတယ
်နိုင်ငံတကာအာဂါတာစခန်းကိုအာဂါတာသိပ္ပံပညာရှင်တွေဆီလို့ရမှာရုရှားနိုင်ငံကနေတဆင့်ဆီလို့ရတာကြောင့်လူတယောက်ကိုပို့ဆောင်ကဒေါ်လာ $80 လောက်အမေရိကန်ကပေးနေရတာပါအဲ့ဒီနောက်မှာတော့ဒီလိုအခြေအနေတွေကိုတွေ့မြင်လာတဲ့ပုဂ္ဂလိကကုမ္ပဏီတွေကအစားတော့ဝင်ရောက်လုပ်ကိုင်ဖို့စဉ်းစားလာပြီးမကြခင်မှာပဲ United Launch Alliance, SpaceX, Blue Origin နဲ့ Boeing ကုမ္ပဏီတွေဟာကနေဒီစင်တာမှာရုံးငန်းတွေတက်ခွဲဆန်းသက်ခန်းတွေလာရောက်ဖွင့်လှစ်လာတာကိုတွေ့ရပါတယ် United Launch Alliance ကုမ္ပဏီက Tony Taliansis က
This facility has an elevator that brings them up here.
ဒီမှာအာကာသယာဉ်ပြင်ဆင်လဲရှိပါတယ်ဆိုတော့အာကာသဝတ်စုံဝတ်ပြီးအားလုံးလဲပြင်ဆင်နိုင်ပါတယ်အာကာသယာဉ်ပြေလွတ်လိုက်တယ်လို့ပဲနောက်ဆုံးအချိန်ထိအသေးစိတ်ကိုပြင်ဆင်နိုင်ပါတယ
်ဒီတောတွင်းမှာ NASA အဖွဲ့ကြီးက Mars Engagable လူသားတွေခြေချနိုင်အောင်ကြိုးပမ်းအားထုတ်တာမျိုးအပါအဝင်အာကာသရဲ့အတွင်းမိုင်းထိပါစူဇန်လေးလာရေးလုပ်နေပါတယ်တိတ်မကြသေးခင်ရပိုင်းတွေအတွင်းကပဲအာကာသအတွင်းမိုင်းကိုလေ့လာဖို့လွန်ခဲ့တဲ့နှစ်20ကလွှတ်တင်ထားခဲ့တဲ့ကာစီနီအာဂါတာယင်ကိုစီတန်လို့ခေါ်တဲ့စနေဂျိုဘောစင်းသက်ရလမ်းကြောင်းနဲ့ဝင်ရောက်ချိန်မှာအပူချိန်နဲ့လောင်ကျွန်းစေပြီးဒီရင်ရဲ့လုပ်ငန်းဆောင်တာတွေကို NASA ကအဆုံးသတ်ခဲ့ပါတယ်စနေဂျိုရဲ့အရင်လပေါ်မှာတက်ရှိတွေရှင်သန်နိုင်ဖို့လိုအပ်တဲ့ဓာတ်တတိတွေရှိနေတာကိုကာစီနီအာဂါတာယင်ကရှာဖွေပြီးတဲ့နောက်မှာဒီရင်ရဲ့လုပ်ငန်းတာဝန်တွေအဆုံးသတ်ဖို့ဆုံးဖြတ်ခဲ့တာလို့ American Agatha Agency NASA ကသိပ္ပံပညာရှင်တွေနဲ့ engineer တွေကပြောပါတယ်စနေဂျိုရဲ့အရင်လတွေဖြစ်တဲ့Enceladus နဲ့ Titan မှာကဘာမြေမှာလို့ဒါမှမဟုတ်တခြားနီလန်တစ်ခုခုနဲ့တက်ရှိရရှင်သန်နိုင်တဲ့ဆိုတာမျိုးကာစီနီအာဂါတာယင်ကရှာဖွေခဲ့ပြီးတဲ့နောက်ဒီယင်ရဲ့လုပ်ငန်းတာဝန်တွေကိုအဆုံးသတ်ပြီးဖျက်ဆီးလိုက်တာပါကာစီနီအာဂါတာယင်ဟာစနေဂျိုရဲ့အကြီးဆုံးအရင်လ Titan ပေါ်မှာတက်ရှိရရှင်သန်ဖို့လိုအပ်တဲ့အမိုနီးယားနဲ့ရေပါဝင်နိုင်တဲ့အေးခဲနေတဲ့သမုဒ္ဒရာကိုရှာဖွေတွေ့ရှိခဲ့တာပါအခုခါမှာတော့
ိပ်ပံပညာရှင်တွေနဲ့ engineer တွေဟာစနေဂျိုရဲ့အခြားအရင်လာဖြစ်တဲ့ Enceladus ပေါ်မှာသက်ရှိတွေရှင်သန်နိုင်မလားဆိုတာနဲ့ပတ်သက်လို့စူးစမ်းလေ့လာဖို့ပြင်ဆင်ဆောင်ရွက်နေပါတယ်။ပုဂ္ဂလိကကုမ္ပဏီတွေကအာကာသကိုပို့ဆောင်ပေးနိုင်အောင်ဝန်ဆောင်မှုပေးဖို့ကြိုးပမ်းနေတဲ့အချိန်ထဲမှာ NASA အနေနဲ့ကမ္ဘာမြေအပြင်ဘက်မှာစူးစမ်းလေ့လာဖို့ဆောင်ရွက်နေတာဟာအချိန်ကိုက်ဖြစ်တယ်လို့ Share Space Foundation က Andrew Eldrin ကပြောပါတယ်။
It's an exceptional time right now to be getting involved in space, whether it's as a kid, as an adult.
ကလေးတွေရောလူငယ်တွေရောတခြားတတ်ပညာရှင်တွေရောကျွမ်းကျင်သိပ္ပံပညာရှင်တွေရောအားလုံးအာကာသစူးစမ်းလေ့လာရေးလုပ်ငန်းခွင်ကိုဝင်ရောက်ဖို့တကယ့်အချိန်ကောင်းမှာဟိုတုန်းကလည်းအခုချိန်အသင့်တော်ဆုံးမှာ
အခုခါမှာတော့အာကာသစူးစမ်းလေ့လာရေးအစီအစဉ်တွေမှာပုဂ္ဂလိကကုမ္ပဏီတွေလည်းအပြိုင်ဆိုင်ပါဝင်ရှင်ပြန်လာတာကြောင့်အနာဂတ်မှာလုပ်ငန်းတွေပိုးပြီးတော့တွင်ကျယ်လာမယ်လို့ပညာရှင်တွေကသုံးသပ်ထားပါတယ်ခင်ဗျာ1800ခုနှစ်တွေတုန်းကရွှေကြီးကျယ်တူးဖော်နိုင်ခဲ့တဲ့အမေရိကန်ပြည်အောင်စုနောက်ဖက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ဟာအခုချိန်မှာတော့ဤပညာသစ်ကုမ္ပဏီတွေစတင်ရနေရဖြစ်လာပါတယ်။အခြားတိုင်းမှာဆိုရင်လည်းအစစ်မြင့်ဤပညာသုံးပစ္စည်းသစ်တွေဖန်တီးပြုလုပ်နေသလိုကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗယ်လီအရက်ဟာဆိုရင်လည်းကမ္ဘာတစ်လောကပညာရှင်တွေလာရောက်ခြေဆိုင်ပြီးဤပညာလုပ်ငန်းသစ်တွေစတင်ရအရက်ဖြစ်လာပါတယ်။တရုတ်နဲ့ထိုင်ဝမ်မှာနီးပညာလုပ်ငန်းသစ်စတင်ခဲ့တဲ့ ADO ဟာ Silicon Valley မှာလာပြီး VR လုပ်ငန်းတစ်ခုကိုစတင်အောက်တဲ့ဖော်နေပါတယ်။ Silicon Valley မှာတဲ့အာရှမှာလုပ်ငန်းစတင်ရတာပိုခက်ခဲတယ်လို့ဦးကပြောပါတယ
်။ A lot harder to get investors. And there are a lot more real in terms of, you know, hey, you have to generate a business model.
ဝေဂျေးဆိုင်ထုတ်ရမယ်သူရှာရတာတော်တော်ခက်ခဲပြီးတကယ်တမ်းမှာတော့ကိုယ့်ဘာသာကိုယက်တည်နိုင်မှုလုပ်ငန်းကိုစောစောစီးစီးအကောင့်ထဲဖော်ပစံရှာဆိုတာပါပဲ
။ဒါပေမဲ့ Silicon Valley မှာယင်းဒီမျိုးနံမှုငွေကြေးရှင်တွေကပိုနှင်းသက်ကြတယ်လို့အိုးကပြောပါတယ်
။ You know, you have a great idea. Great. Go and push it out.
ဒီအစီအမအချမ်းချမ်းကောင်းရှိရင်လှုပ်တာလှုပ်လိုက်ပါ။ပစံဆိုင်ထုတ်ပြီးဘလို့အောင်မြင်အောင်ဆက်လုပ်သွားမလဲဆိုတာကိုတော့ကြည့်ကြရမှာပါ
။ယင်းဒီမျိုးနံသူ Track Land ဟာတရုတ်အင်တာနက်ကုမ္ပဏီမှာအလုပ်လုပ်ခဲ့သူပါ။စွန့်စားမှုနဲ့ဆုံးရှုံးမှုအပေါ်ရှုမြင်ပုံဟာမတူဘူးလို့သူကပြောပါတယ
်။ Asia has too much of put too much weight on
အရှာမှာဆိုလို့ရှိရင်လူတွေကကိုယ့်ရဲ့အပေါ်မှာဘယ်လိုမြင်လဲဆိုတာကိုလေးထားပါတယ်တကယ်လို့ခမားဟာမအောင်မြင်လို့ရှိရင်အဲ့ဒါဟာခမားရဲ့ကြာရှုံးမှုလို့မြင်ကြပါတယ်အဲ့ဒီထက်ဆိုတာကမိဘတွေကပါကိုယ့်ရဲ့သားသမီးကိုမအောင်မြင်နိုင်ဘူးလားဆိုပြီးတော့ပြောကြတာပ
ါ Silicon Valley မှာဆိုရင်တော့မအောင်မြင်တဲ့ကိစ္စရဲ့အပေါ်ယင်းဒီမြုပ်နှံသူတွေကအဆိုးမမြင်ကြပါဘူးမအောင်မြင်ခဲ့ရင်တော့မှအဲ့ဒီအခြေအနေကနေသင်ယူနိုင်လာကြောက်မှာဒါပေမဲ့လည်းမအောင်မြင်တဲ့ဒဏ်ကိုခံရတဲ့သူတွေလည်းရှိပါတယ်လို့စွန်ဦးတီထွန်းလုပ်ငန်းရှင်တဦးဖြစ်တဲ့ Ben Tran ကပြောပါတယ်
There's been a lot of people go into depression, people who potentially commit suicide.
စိတ်တကြသူတွေတက်တည်ဖို့ကြံစည်သူတွေလည်းရှိပါတယ်။ကိုပိုင်ကုမ္ပဏီတစ်ခုကိုစတဲ့အခါမှာဖီးယားမျိုးစုံရင်ဆိုင်ရပါတယ်။ကိုစန္နာနဲ့ကိုဟာဘလို့လူမျိုးဆိုတဲ့မှန်ရှိကြတယ်လေ
။စုံဦးတီထွင်းလုပ်ငန်းရှင်များပြားဟာ Google လို Facebook လိုကုမ္ပဏီမျိုးတည်ထောင်နိုင်ဖို့မျှော်လင့်ချက်နဲ့ Silicon Valley ကိုဝင်ရောက်လာနေစေဖြစ်ပါတယ်။အများစုမှာဤပညာနဲ့ပတ်သက်တဲ့အတွေ့အကြုံကြွယ်ဝကြပေမဲ့ဘလို့အောင်မြင်အောင်လှုပ်ဆောင်မလဲဆိုတဲ့အပိုင်းမှာအားနည်းချက်ရှိတယ်လို့ယင်းဤမြုပ်နှံသူ Track Lan ကပြောပါတယ်
။ It's your ability to recruit top talent your ability to get top talent to work together well
intern တော်တဲ့သူတွေကိုရွေးချယ်စုဆောင်းမှုလုပ်ရမှာဖြစ်တယ်လို့ပဲသူတို့ချင်းချင်းအတူတူပူးပေါင်းလုပ်နိုင်အောင်နဲ့သူတို့ရဲ့ဖန်တီးမှုတွေအတွက်အထောက်အကူဖြစ်စေမယ့်နည်းလမ်းမျိုးရှာဖွေဖို့လိုအပ်ပါတယ
်ဤပညာပိုင်းဆိုင်ရာကြွမ်းကျင်သူတွေကိုအမေရိကန်ပြည်ထောင်စုမှနေမှာဟုတ်ပဲနိုင်ငံရဲ့ခြားမှာလဲ Silicon Valley ကယင်းဒီမြုပ်နှံသူတွေကရှာဖွေနေတာပါအဲ့ဒီပညာရှင်တွေထဲမှာတရုတ်နိုင်ငံကလည်းပါဝင်တယ်လို့အိုးကပြောပါတယ်
they come to the states and they invest a lot around this area
America မှာအလားအလုပ်လုပ်ပြီးတဲ့နောက်တရုတ်ကိုလည်းဒီနည်းပညာအတွေ့အကြုံတွေပြန်ယူသွားပြီးဟိုမှာလည်းအခုလိုမျိုးစမ်းသစ်တည်ထွင်မှုတွေလုပ်ဖို့သူတို့ကတိုက်တွန်းကြပါတယ
်အခုခါမှာတော့နည်းပညာသစ်တွေဖန်တီးစမ်းသစ်နေတာဟာတရုတ်နိုင်ငံမှာတင်တာမဟုတ်ပဲအရှိတောင်အာရှတစ်ခွင်လုံးမှာပါဒီအလေးထားပြန့်နှံ့နေတာပါခင်ဗျာ
VOA မြန်မာပိုင်းကအခုလိုထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေသတင်းလွှာတွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com အပြင် Facebook ဖြစ်တဲ့ VOA Burmese News တို့မှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ရှင
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ဒေါနာရှင်များခင်ဗျာ။နယူးယောက်မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံတဲ့မိကုံးပြောကြရမှာသမ္မတဒိုနယ်ထရမ့်ကဒီကနေ့ကာလာကြီးဟာအကြီးအကျယ်ချင်းချောက်မှု NDA အလားအလာတွေနဲ့ကြုံနေရကြောင်းပြောပါတယ်။ဒါကိုကြော်လွှားဖို့ဆိုရင်ကိုယ့်နိုင်ငံအတွက်ရောကဘာကြီးအတွက်ပါလုံခြုံငြိမ်းချမ်းပြီးတရားဝါပြောမှုတွေရဖို့မိမိတို့နိုင်ငံပိုင်နဲ့အတွင်းတိဆောက်သွားမယ်လို့လက်ခံယုံကြည်ထားကြတဲ့အားကောင်းပြီးလွတ်လပ်တဲ့နိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့ မဟာမိတ်အဖွဲ့တွေအပေါ်မှာသာမူတည်နေကြောင်းသူကပြောပါတယ်မဟာမိတ်အဖွဲ့ရဲ့ရည်ရွယ်ချက်အတိုင်းကျွန်တော်တို့အတူတကွလက်တွဲလှုပ်သွားရမှာဖြစ်တယ်လို့ထိမနိုင်သိမရအခြေအနေမငြိမ်မသက်မှုအကြမ်းဖက်မှုတွေနဲ့ချင်းချောက်လာနေသူတွေကိုအတူဆန့်ကျင်သွားရမှာဖြစ်တယ်လို့လဲသမ္မတထရမ့်ကပြောပါတယ်အဲ့ဒီထဲမှာအရေးကြီးဆုံးကတော့တန်ပေါင်းများစွာသောပြည်သူတွေတေဆုံးမှုမှာတာဝန်ရှိပြီးနျူကလ িয়ার လက်နက်ပယ်ဒိန်းတပ်ဒုံးကျည်တွေလက်လွတ်စပယ်သုံးချင်းချောက်နေတဲ့မြောက်ကိုရီးယားအစိုးရပဲဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်ဇပွဲဝိုင်းပေါ်ဖြည့်ရှင်းနိုင်မဲ့နီးလန်းတွေကျန်နေသေးကြောင်းနျူကလ িয়ার လက်နက်အလျှော့ချရေးကသာအနာဂတ်မှာမြောက်ကိုရီးယားကိုလက်ခံနိုင်စရာတခုတည်းသောနီလန်းဖြစ်တယ်လို့ထရမ့်ကမိမောင်းထုတ်ပြသွားပါတယ်။ဒါဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပေါ်မှာသာမူတည်နေကြောင်းမြောက်ကိုရီးယားရဲ့ရန်လိုတဲ့အပြုအမူတွေငြိမ်ကျသွားတဲ့အထိခင်ဂျွန်အွန်းအစိုးရကိုအထူးကြံဖြစ်အောင်အတူတကွလှုပ်ဆောင်သွားကြဖို့လိုကြောင်းသမ္မတထရမ့်ကအလေးပေးပြောသွားပါတယ်။ဒါအပြင်အီရန်ကမတည်မငြိမ်ဖြစ်အောင်လုပ်နေတာတွေကိုခွင့်မပြုတင်ကြောင်းအကယ်၍အီရန်ကနျူကလ িয়ার လက်နက်ထုတ်လွှတ်မှုနောက်ဆုံးအဆင့်ကိုအသိပေးလာမယ်ဆိုရင်အဲ့ဒီသဘောတူချက်နဲ့ကျင့်နေလိုက်ကြမလားဆိုတာကိုသမ္မတထရမ့်ကသတိပေးပြောဆိုလိုက်ပါတယ်။အီရန်အာဏာပိုင်တွေကြောင့်သူ့ပြည်သူတွေဟာအချိန်အတော်ကြာဒုက္ခခံစားနေရကြောင်းသဘာဝတရားစာတာတွေကိုအီရန်ပြည်သူတွေဘဝတိုးတက်လုံခြုံဖို့အသုံးပြုရမယ်အစားရေနံကနေရတဲ့ငွေကြေးနဲ့စစ်သွေးကြွဟက်စ်ဘိုလာအဖွဲ့နဲ့အခြားအကြမ်းဖက်အုပ်စုတွေကိုထောက်ပံ့နေပြီးအပြစ်မဲ့မွတ်စလင်တွေငြင်းငြင်းစွာနေကြတဲ့အာရဗ်တွေနဲ့အိန္ဒိယအစ္စရေးနိုင်ငံသားတွေကိုတတ်ဖြတ်နေကြောင်းဒါကြောင့်ဒီအချိန်ဟာအဖြစ်အမှောက်လုပ်ရက်တွေရပ်တန့်ဖို့အီရန်အစိုးရကိုတကမ္ဘာလုံးကဝိုင်းဝန်းတောင်းဆိုရမယ့်အချိန်ဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။ IS စစ်သွေးကြအရေးရာဇဝမှုကျူးလွန်နေတဲ့ Syria သမ္မတအာဆတ်နဲ့အရှေ့အလယ်ပိုင်း Africa တိုက်တွေမှာလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီအကြတဲ့နဲ့ Venezuela နိုင်ငံကဒီမိုကရေစီကြာဆုံးမှုစတာတွေဟာဒီကိရိကဘာအတွက်ချိန်ချောက်မှုတွေပဲဖြစ်ပါတယ်။ဒါပေမဲ့ဒီညီလာခံကိုတက်လာကြတဲ့အာနာရှိပုဂ္ဂိုလ်တွေအနေနဲ့ကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်မှာကျင့်ဝတ်တွေနဲ့အညီရှုပ်ထွေးပြီးဆွေးနွေးလို့တဲ့ပြဿနာတွေကိုဖြေရှင်းနိုင်ကြလိမ့်မယ်လို့ယုံကြည်ကြောင်းအဲ့ဒီလိုလှုံ့ဆော်ချက်တွေအတွက်ကဘာကြီးကဂုဏ်ယူလိမ့်မှာဖြစ်ကြောင်းလွတ်လပ်တဲ့နိုင်ငံတွေကလည်းအချင်းချင်းအပြန်လန်းလေးစားပြီးအကျိုးရလဒ်ကောင်းတွေမျှဝေခံစားနိုင်မယ်အကြောင်းတရားတွေဖန်တီးသွားရင်ငြိမ်းချမ်းပြီးဂုဏ်သိက္ခာရှိတဲ့အနာဂတ်ဖြစ်လာအောင်တရားပြောရှင်ပွဲကဘာကြီးမှာနေကြတဲ့ပြည်သူတွေအတွက်လှုံ့ဆော်သွားကြဖို့သမ္မတထရမ့်ကတိုက်တွန်းသွားကြမှာခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါရစေ။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာပါ။အမေရိကန်ကမြောက်ကိုရီးယားကိုစစ်ကြေညာခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံသား၏ဝန်ကြီးရီယောင်ဟိုကပြောကြားခဲ့ပါတယ်။ချင်းချောက်လာရင်တော့ဒေသတွေမှာအမေရိကန်စစ်လေယာဉ်တွေကိုဖျက်ချတာအပါအဝင်မြောက်ကိုရီးယားအစိုးရဘက်ကတံပြန်ဆောင်ရွက်မှုတွေလုပ်သွားမယ်လို့လည်းဆိုပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာကိုမြောက်ကိုရီးယားဘက်ကအခုလိုညွှန်ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကိုဒီအမေရိကန်ကစစ်ကြေညာခြင်းမရှိဘူးလို့အင်ဂျီရောပြန်ကြားရေးတာဝန်ခံ Sarah Sanders ကတုံ့ပြန်ပြီးတော့အခုလိုမြောက်ကိုရီးယားဘက်ကပြောတာဟာအတိတ်ပဲမရှိဘူးလို့လည်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလူမျိုးပြုတ်ရှင်းလင်းမှုတွေမရှိသလိုလူမျိုးတုံးတပ်ဖြတ်မှုတွေလည်းမရှိပါဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တူစွန်းကကုလသမဂ္ဂမှာတုံ့ပြန်ခဲ့ပါတယ်။မြန်မာကောင်းဆောင်တွေဟာလွတ်လပ်ခွင့်နဲ့လူခွင့်ရေးအတွက်ဟိုးရင်တွေကကြိုးပမ်းလာသူတွေဖြစ်တဲ့အတွက်ဒီလိုမူဝါဒမျိုးကိုလက်မခံဘူးလို့တင်းနှလာနေတော့ကအထွေထွေညီလာခံအပြန်အလှန်ဆွေးနွေးပွဲအတွင်းမှာတုံ့ပြန်ခဲ့တာဖြစ်ပါတယ်။ဒီအသုံးအနှုန်းတွေကိုဒီပေါ့ပေါ့တန်တန်မသုံးမဲနဲ့ခိုင်မာတဲ့တက်တည်ပြနိုင်မှသုံးတင်ချောင်းနဲ့ဒီလိုဆွဆွဲချက်တွေဟာတိတ်ကိုအပြစ်ကြီးမားတဲ့အတွက်ဥပဒေအရစုံစမ်းလေ့လာသုံးသပ်ပြီးစဉ်းစားဆုံးဖြတ်ဖို့လိုတယ်လို့လည်းတပ်အမတ်ကြီးဦးဟောက်တူစွမ်းကပြောကြားပါရတယ်။တခါဒီတခိုင်းပြည်နယ်မြောက်ပိုင်းကပြဿနာဖြစ်ထားတဲ့နေရာတွေစီကိုနိုင်ငံတကာကိုယ်စားလှယ်အဖွဲ့ကိုစက်တင်ဘာ28ရက်နေ့မှာခေါ်သွားဖို့အစိုးရကစီစဉ်နေတယ်လို့လည်းကုလသမဂ္ဂဆိုင်ရာတပ်အမတ်ကြီးကပြောကြားသွားပါရတယ်။တခါရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်ကရဲဘော်ကြားဆိုတဲ့ရွာနာမှာလူတွေအလောင်းတွေမြုပ်နှံထားတဲ့ကျင်းကြီးတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်အဲ့ဒီကျင်းကြီးတွေကနေဟိန္ဒူယုတ်အလောင်းစုစုပေါင်း45လောင်းကိုပြန်ဖို့တွေ့ရှိထားပါတယ်ရှင်
ကျေးဇူးပါရှင်တရင်အချင်းချုပ်ကိုမဆုမျက်မွန်ကပြပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစော်ဝင်းလိုက်ပါရှင်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.